Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေဩဂုတ်လ22ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမုံပါရှင
်။ဒီကနေ့အတွက်ထိတန်းရောက်တဲ့နေမှာတော့တိုင်းပြည်ကနေထွက်ခွာဖို့ကြိုးစားတဲ့အာဖဂန်နိုင်ငံသားတွေကဘူးလီစိတ်မှာအလူရဲထောင်ထောင်ချီပြီးတော့စုဝေးတိုးဝေးရင်းစနေနေ့ကလူ9ယောက်သေဆုံးခဲ့ပါတယ်။အာဖဂန်နစ္စတန်မှာလက်တလောဖြစ်ပေါ်နေတဲ့ပဋိပက္ခတွေဒီထက်ပိုပြီးတော့ဆိုးမသွားအောင်နိုင်ငံတကာအတိုင်းဝိုင်းကနီလန်ဝိုင်းရှာဖို့ G7 ဆက်မှုထိပ်ပြီး9နိုင်ငံခေါင်းဆောင်တွေအင်္ဂါနေ့မှာတွေ့ဆုံဖို့စီစဉ်ထားပါတယ်။မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းမှာ COVID-19 ကူးစက်သူလူနာသက် 2,183 ဦးနဲ့သေဆုံးသူ 138 ဦးရှိပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုစောဝင်းနိုင်နဲ့အတူတင်ပြပေးပါမယ်မဆုဝင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူသောရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေမှာတော့ချင်းပြည်နယ်ဟာခါနဲ့ထန်တလန်မြို့ကြားမှာတော့ထန်တလန်ဒေသခံကာကွယ်ရေး PDF တပ်နဲ့မြန်မာစစ်တပ်တို့ကြားမှာလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အထိတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပါတယ်။
ထန်တလန်နဲ့ဟာခါကျမ်းမာဝေးထန်တလန်ဖက်ရောက်တာပေါ့နော်ပစ်ခတ်တာပေါ့နော်တိုက်ခဲ့တဲ့ဒေါ်ဒီမာပေါ့နော်ငါရောက်ထက်မကပေါ့နော်သူတို့ကကြာစုနေလို့ဒီလိုတီးရ
ထန်တလန် CDF ပြောပြပေးခဲ့တာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ဒီသတင်းသေးဖို့ချက်နဲ့အတူတနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြအသက်ရှင်ကဏ္ဍတွေဖြစ်တဲ့မြမရေးဆက်သွယ်မင်းမြန်းချမ်းနောက်ကဘာသတင်းတွေကမြမသတင်းသတင်းတွေကသုတအစီအစဉ်နဲ့မြမပြည်မဘေးစာများကဏ္ဍတွေတင်ဆက်ပေးဖို့ရှိပါတယ်ခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမမသတင်းအောင်နဲ့ကိုစောဝင်းလိုင်တို့ကပြောပြပေးကြပါလိမ့်မယ်ရှင်
တာလီဘန်တွေပြန်အုပ်ချုပ်မှာကိုစိုးရင်ကြောက်ရွံ့ပြီးတော့တိုင်းပြည်ကထွက်ခွာခြင်းနဲ့အာဖဂန်နိုင်ငံသားတွေကဘူးလီစိတ်မှာအလူရဲထောင်ထောင်ချီစုဝေးတိုးဝင်ရင်းနဲ့စနေနေ့ကလူ9ယောက်သေဆုံးခဲ့တဲ့အကြောင်းဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောဆိုပါတယ
်။ Well, I mean, we've heard the reports that you mentioned and also we sadly know that at least 7 people died in the crowds yesterday.
တိုးဝေပြီးတော့လူခဏယောက်တေဆုံးခဲ့ရတဲ့အတွက်သူတို့ရဲ့ကြံရစ်တဲ့မိသားစုတွေနဲ့ထပ်တူဝမ်းမြေမိကြောင်းနဲ့ရေးပြင်းမှလက်တွေ့အခြေအနေမှန်တွေကိုခက်ခက်ခဲခဲရင်ဆိုင်အကူအညီပေးနေတဲ့တပ်ဖွဲ့တွေကိုချီးကျူးဂုဏ်ပြုလို့ကြောင်းဗြိတိန်ကာကွယ်ရေးဝန်ကြီး James Hapie ကပြောသွားတာပါ10ရက်ကြာထိုးစစ်ဆင်ပြီးတဲ့နောက်မှာအောက်တိုဘာ15ရက်နေ့မှာတာလီဘန်တွေကာဘူးမြို့ရဲကိုဝင်ရောက်ခဲ့တာပါအဲ့ဒီအချိန်ကစပြီးတော့အာဖဂန်ကနေထွက်ပြေးတဲ့သူတွေနေ့စဉ်ထောင်ထောင်ချီကဘူးလီစိတ်မှာအလူရဲကတောင်းကနေတိုးဝေရောက်ရှိနေပါတယ်အချိန်အခက်အခဲမျိုးစုံရှိပြီးတော့ထိမ့်သိမ့်နိုင်ဖို့နဲ့ဘေးကင်းလုံခြုံဖို့အတက်နိုင်ဆုံးလှုပ်ဆောင်နေတဲ့အကြောင်းဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့ပဋိပက္ခတွေဆွေးနွေးကြဖို့နဲ့အခြေအနေတွေတည်တဲ့ပို့ဆိုမသွားရေးနိုင်ငံတကာအတိုင်းအဝန်ကနီလန်ဝိုင်းရှာကြဖို့အတွက် G7 ဆက်မှုထိပ်သီး9နိုင်ငံကခေါင်းဆောင်တွေအနေနဲ့အင်္ဂါနေ့မှာတွေ့ဆုံဆွေးနွေးကြဖို့အစည်းအဝေးခေါ်ထားကြောင်းပြည်ချောက်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံသားတွေဘေးကင်းစွာထွက်ခွာနိုင်ရေးလူသားချင်းစာနာမှုဆိုင်ရာပဋိပက္ခတွေကြီးထွားလာမယ့်အရေးကဟန်တာရေးနဲ့လွန်ခဲ့တဲ့နှစ်ပေါင်း20အတွင်းဖြစ်ပေါ်တိုးတက်ခဲ့တာတွေကိုဆက်လက်ပံ့ပိုးပေးနိုင်ရေးတို့အတွက်နိုင်ငံတကာအသံဝန်းကလှုံ့ဆော်ကြဖို့အင်မတန်အရေးကြီးကြောင်းဗြိတိန်ရှာဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတွစ်တာလူမှုကွန်ရက်ကနေရေးသားခဲ့ပါတယ်။တာလီဘန်တွေကအာဖဂန်တိုင်းနိုင်ငံလုံးကိုသိမ်းပိတ်လိုက်ပြီးတဲ့နောက်ပိုင်းတိုင်းပြည်တွင်းကထွက်ခွာဖို့ကြိုးစားနေကြတဲ့ထောင်ပေါင်းချီတဲ့အာဖဂန်တွေကာဘူးလေစိတ်မှာပိတ်မိနေတဲ့ပြဿနာကိုဘလို့ဖြေရှင်းရေးအနောက်အုပ်စုနိုင်ငံတွေအကြဆွေးနွေးနေကြတာပါ။ဗြိတိန်အပြင်အမေရိကန်၊အီတလီ၊ပြင်သစ်၊ဂျာမနီ၊ဂျပန်၊ကနေဒါတို့ပါဝင်တဲ့ G7 အဖွဲ့ရဲ့အလဲကျဥက္ကဋ္ဌအဖြစ်ဗြိတိန်ကလက်ရှိမှာတာဝန်ယူထားတာဖြစ်ပါတယ်ခင်ဗျာ။
ချမ်းမွေးတရိษံနေဖြစ်တဲ့မြင်းတွေနွားတွေတရိษံနေကိုဘောကကပားကောင်တွေကိုဖယ်ရှားရမှာအသုံးပြုတဲ့ဆေးတမျိုးဖြစ်တဲ့ Ivermectin ဆေးကို COVID-19 ကုသုံးအဖြစ်ကိုယ်သဘောနဲ့ကိုအသုံးပြုနေတာကိုရက်ကျက်မှု American အစားအသောက်နဲ့ကုကေရေးဌာန FDA ကသတိပေးလိုက်ပါတယ်COVID-19 ကာကွယ်ရေးနဲ့ကုသရေးအတွက်ဒီဆေးကိုကိုယ်သဘောနဲ့ကိုယ်အသုံးပြုပြီးတဲ့နောက်မှာဆေးရုံရောက်လာတဲ့သူတွေအများပြားရှိတာကို Mississippi ပြည်နယ်ကျန်းမာရေးဌာနကသူတို့ရဲ့ဝက်ဘ်ဆိုက်မှာဖော်ပြခဲ့ပြီးတဲ့နောက်တစ်နေ့မှာ FDA ကအခုလိုသတိပေးလိုက်တာဖြစ်ပါတယ်။ဗ ဗြိတိန်မှာတော့အသက်18နှစ်အထက်ရှိသူဘယ်သူမှမဆိုကိုဗစ် -19 ဆိုင်ရာစမ်းသပ်စစ်ဆေးမှုတွေလုပ်နိုင်မှုအစီအစဉ်တရားစတင်မှာဖြစ်ပါတယ်။ယောဂါကိုခုခံတိုက်ထုတ်နိုင်တဲ့သွေးရင်းပဋိပစ္စည်းဖြစ်တည်မှုကိုစမ်းသပ်စစ်ဆေးမယ်အဲ့ဒီအစီအစဉ်မှာလူ 8,000 ပါဝင်မှာဖြစ်ပြီးတော့ဒီစမ်းသပ်မှုရလဒ်တွေကနေကိုဗစ်လူနာတဦးချင်းရဲ့ပဋိဇီဝဖြစ်တည်မှုကဗိုင်းရပ်စ်မျိုးစိတ်ကွဲတစ်ခုစီကိုဘယ်လိုအကာအကွယ်ပေးသလဲဆိုတာကိုသိနိုင်မှာဖြစ်တယ်လို့ဗြိတိန်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။American နိုင်ငံမှာတော့ Pfizer COVID ကာကွယ်ထိုးဆေးကိုအရေးပေါ်အခြေအနေသုံးစွဲခွင့်ပြုထားတာကနေတနင်္လာနေ့မှတရားဝင်အတည်ပြုပေးမှာဖြစ်ပါတယ်။အခုထိတစ်ကမ္ဘာလုံးအတိုင်းအတာရ COVID ကူးစက်ခံရသူပေါင်းက211တန်းရှိပြီးတော့ဒီထဲမှာသေဆုံးသူပေါင်း 4.4 တန်းရှိပါရဲ့ရှင်။
မလေးရှားနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့ COVID-19 ကူးစက်မှုအခြေအနေတွေကိုကင်တွယ်ဖြေရှင်းမဲ့အထူးကော်မတီမှပူးပေါင်းပါဝင်ကြဖို့အတိုက်ခံခေါင်းဆောင်တွေကိုမလေးရှားဝန်ကြီးချုပ်တဲ့ Ishmael Sabri Yaakob ကဒီကနေ့မြစ်တာရက်ခံလိုက်ပါတယ်။တိုင်းပြည်အတွင်းလက်တလောရင်ဆိုင်နေရတဲ့နိုင်ငံရေးအကြက်တဲကိုဖြေရှင်းဖို့စူးစမ်းတဲ့အနေနဲ့ဝန်ကြီးချုပ်တဲ့ကအခုလိုမြစ်တာရက်ခံလိုက်တာဖြစ်ပါတယ်။ COVID-19 ကူးစက်မှုတွေအရှိန်မြင့်ဖြစ်ပေါ်နေတဲ့မလေးရှားနိုင်ငံရဲ့ဝန်ကြီးချုပ်အဖြစ်ဩဂုတ်လ27ရက်စနေနေ့မှာ Mr. Yaakob ကကြံသစ္စာချင်းဆိုခဲ့တာပါ။ဝန်ကြီးချုပ်ဦးဆောင်တဲ့ညွန်ပေါင်းအစိုးရဖွဲ့ဟာလွတ်တော်အတွင်းမှာအမတ်နေရာအနှဲငယ်သာအသာစီးရထားတာပါအသက်62နှစ်ရှိပြီဖြစ်တဲ့မစ္စတာယက်ကော့ဖာညွန်ပေါင်းအစိုးရအတွင်းမကြေလည်မှုတွေဖြစ်ပေါ်ပြီးဒီနေ့လာနေမှာယာရုကနှုတ်ထွက်သွားတဲ့ဝန်ကြီးချုပ်မူယစ်တင်ရတ်ဆင်းလက်ထက်ကဒုတိယဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်တိရိလင်္ကာနိုင်ငံမှာတော့ COVID-19 ရောဂါပိုးကူးစက်ပြန့်ပွားမှုကိုဟန်တားရေးအတွက်တနင်္ဂနွေလုံးအတိုင်းအတာနဲ့လော့ခ်ဒေါင်းမလိုအပ်ဘဲနေရင်အပြစ်မထွက်ရအမိန့်ဒီကနေ့မှာထုတ်ပြန်လိုက်ပါတယ်ခင်ဗျာ
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းတွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်
မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းကိုဗစ် -19 တက်ခွဲနမူနာ 1,990 ခုစစ်ဆေးခဲ့တာမှာကူးစက်သူလူနာသေ 2,183 ဦးရှိတာကြောင့်အခုထိကူးစက်သူပေါင်း 38,385 ဦးရှိပြီဖြစ်ပါတယ်။ပြီးခဲ့တဲ့24နှစ်အတွင်းကိုဗစ် -19 ကြောင့်သေဆုံးသူက138ယောက်ရှိပြီးအခုထိသေဆုံးသူပေါင်းက 14,384 ယောက်ရှိပါတယ်။မြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့ COVID-19 တက်တရလှိုင်းကြောင့် stay at home မလိုအပ်ပဲနေအပြင်မထွက်ရအမိန့်နောက်ထပ်မြို့နယ်3မြို့နယ်မှာဒီကနေ့ထပ်ပြီးတော့ထုတ်ပြန်လိုက်တာကြောင့်အခုချိန်ထိ stay at home ထုတ်ပြန်ထားတဲ့မြို့နယ်ပေါင်း114မြို့နယ်ရှိပါတယ်။အခုထုတ်ပြန်လိုက်တဲ့မြို့3မြို့က stay at home အမိန့်ကတော့ဩဂုတ်လ23ရက်မနေ့ဖြန်မှာစတင်မှာဖြစ်ပါတယ်။တချိန်တည်းမှာပဲစစ်ကောင်စီကကျန်းမာရေးဝန်ထမ်းတွေနဲ့အသက်65နှစ်အထက်ရှိသူတွေကိုဦးစားပေးအစီအစဉ်နဲ့တရုတ်ပြည်ထောက်ကာကွယ်ဆေးတွေကိုထိုးနှံပေးနေပါတယ်။ကိုဗစ်ကာကွယ်ဆေးတွေက Delta ဗီဇပြောင်းပို့အပါအဝင်ကိုဗစ်ကြောင့်ရောဂါပြင်းပြင်းထန်ထန်ခံစားရတာနဲ့သေဆုံးနိုင်တာကနေကာကွယ်မှုပေးနိုင်တာကြောင့်ကာကွယ်ဆေးထိုးကြဖို့တာဝန်ရှိသူတွေကတိုက်တွန်းထားပါတယ်ရှင်။
ဂျပန်နိုင်ငံတိုကျိုမှာရှိတဲ့မြန်မာတန်ယုံကနေရာထူးကဖယ်ရှားခံထားရတဲ့တန်တပန်နှစ်ဦးနေရာမှာအစားထုတ်ခံအဖို့စစ်ကောင်စီကဆေလွတ်သူနှစ်ဦးကိုပြည်ဝင်ခွင့်ဗီဇာပေးဖို့ဂျပန်အစိုးရကညှင်းပယ်လိုက်ကြောင်းဂျပန်အစိုးရအရာရှိတွေကိုကိုကပီဂျပန်သတင်းမီဒီယာတွေမှာရေးသားဖော်ပြပါတယ်။ဆီယနာတင်းမှုကိုစန့်ကျင်တဲ့အနေနဲ့ပြီးခဲ့တဲ့မလအတွင်းစီတီယမ်အကြမ်းဖက်အာဏာဖီဆန်မှုမှာပါဝင်ခဲ့တာကြောင့်တိုကျိုမြန်မာတန်ယုံကတန်ဝန်တန်းနှစ်ဦးကိုစစ်ကောင်စီကရာထူးကဖယ်ရှားခဲ့တာပါ။အသစ်ခံလိုက်တဲ့တန်ဝန်တန်းနှစ်ဦးကိုပြည်ဝင်ခွင့်ဗီဇာပေးဖို့ဂျပန်အစိုးရကိုမြန်မာစစ်ကောင်စီဘက်ကတောင်းဆိုထားပါတယ်။ဒီကိစ္စကိုစဉ်းစားနေကြောင်းဂျပန်ဘက်ကတုံ့ပြန်ထားပေမဲ့ဗီဇာထုတ်ပေးမဲ့အစီအစဉ်ကိုတော့မဆရသေးဘူးလို့ဆိုပါတယ်။အဲ့ဒီတန်တမန်ဦးကိုပြည်ဝင်ခွင့်ဗီဇာထုတ်ပေးလိုက်ခြင်းအပြင်အတောင်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရကိုဖြုတ်ချပြီးဖေဖော်ဝါရီလ10ရက်နေ့မှာအာဏာသိမ်းလိုက်တဲ့မြန်မာစစ်ကောင်စီကိုအတိမတ်ပြုရာရောက်သွားလိမ့်မယ်လို့လည်းဂျပန်အခြေဆိုင်မိုင်နီချီသတင်းမှရေးသားထားပါတယ်။အာဏာသိမ်းစစ်ကောင်စီကိုမြန်မာနိုင်ငံရဲ့တရားဝင်အစိုးရအဖြစ်ဂျပန်နိုင်ငံကခဏချိန်ထိအတိမတ်ပြုမထားသေးပါဘူးခင်ဗျာ။
American ဒုသမရာကမလာဟဲရစ်စာအရှိတောင်အရှာနှစ်နိုင်ငံကိုတွားရောက်တဲ့ခီးစဉ်ရဲ့ပထမခီးတစ်ထောက်အဖြစ်ဒီကနေ့တင်းနင်းခုနေနေမှာစင်ကာပူနိုင်ငံကိုရောက်ရှိလာပါတယ်။ဒုတိယသမရာဟဲရစ်စာမနေ့ပြန်တင်းနင်းလာနေမှာစင်ကာပူသမရာဟာလီမာယာကော့ဖ်နဲ့တွေ့ဆုံပြီးတဲ့နောက်စင်ကာပူဝန်ကြီးချုပ်လီရှန်လုံနဲ့ဆက်ပြီးတော့တွေ့ဆုံမှာဖြစ်ပါတယ်။ဒီသာရင်းစီးပွားရေးအဓိကနိုင်ငံဖြစ်တဲ့စင်ကာပူခီးစဉ်အတွင်းဒုသမရာကမလာဟဲရစ်စာရှန်ဂီလီရေတပ်အခြေစိုက်စခန်းကိုတွားရောက်ပြီးတော့စင်ကာပူကိုရောက်လာတဲ့ USS Charles Salinton စစ်သည်ဘောကအမေရိကန်ရည်တဲ့သားတွေကိုတွေ့ဆုံစကားပြောဖို့အစီအစဉ်ထားပါတယ်ရှင်
အမေရိကန်ပြည်ထောင်စုအရှေ့ဘက်ခြမ်းကိုဥတည်နေတဲ့ဟာရီကိန်းအန်ရီဟာနယူးယောက်ပြည်နယ်လောင်အိုင်းလန်နဲ့နယူးအင်္ဂလန်ဒေသရဲ့တောင်ပိုင်းဒေသတွေကိုလေတိုက်နှုန်းတစ်နာရီကီလို120လောက်နဲ့ဝင်ရောက်တိုက်ခတ်ဖို့ရှိကြောင်းအမေရိကန်မိုးစလဌာနကထုတ်ပြန်ထားပါတယ်အဲ့ဒီဒေသတွေမှာမုန်တန်းကြောင့်ရေပင်လယ်ရေမျက်နှာပြင်မြင့်တက်လာမှဖြစ်သလိုမိုးသည်ထန်စွာရာသမှုကြောင့်ရေကြီးရေရှာမှုတွေဖြစ်ပေါ်နေကြောင်းလည်းသတိပေးချက်တွေထုတ်ပြန်ထားပါတယ်ခင်ဗျာ
ဩဂုတ်လ22ရက်နေ့တနင်္ဂနွေညရဲ့နောက်ဆုံးရသတင်းတွေကိုမမ်းမြသတင်းအောင်နဲ့ကိုစောဝင်းလိုင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်နဲ့သတင်းဆောင်မတွေကိုတင်ဆက်ပေးကြပါမယ်။ချင်းပြည်နယ်ဟာခါနဲ့ထန်တလန်မြို့အကြားမှာတော့မြန်မာစစ်တပ်နဲ့ထန်တလန် CDF ဒေသခံကာကွယ်ရေးတပ်တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့နှစ်ဖက်အဖွဲ့တာဝန်ရှိသူတွေကပြောပါရယ်။စစ်ရေးတင်းမာနေတဲ့အမင်းတပ်မြို့နယ်မှာလည်းစားနပ်ရိက္ခာတင်သွင်းခွင့်ကိုအာဏာပိုင်တွေဘက်ကကန့်သတ်ထားပါတယ်။ဒါကြောင့်စစ်ဘေးရှောင်တွေအတွက်စားတောက်ရေးနဲ့ကျန်းမာရေးမှာအခက်တွေ့နေရတယ်လို့စစ်ရှောင်ကူညီပေးနေတဲ့အဖွဲ့ဝင်တွေကပြောပါရယ်။ဒီအကြောင်းအပြည့်စုံနိုင်ကွန်းအင်ကသတင်းပေးပို့ထားပါရယ်။
ချင်းပြည်နယ်ဆန္ဒလန်မြို့နယ်ဘက်မှာဒေသခံဆန္ဒလန်ကာကွယ်ရေးဖွဲ့နဲ့စစ်ကောင်စီတို့ကြားမနေ့ကတိုက်ပွဲပြုခဲ့တာမှာစစ်ကောင်စီတပ်ဖက်ကထိခိုက်မှုရှိတယ်လို့ဆန္ဒလန် CDF တာဝန်ရှိသူတို့ဖြစ်တဲ့ရော်မျိုးရန်ကပြောပါရယ
်နေ့ကပဲစေလာကြီးခွေးဝန်းကျင်လောက်ကနဲ့ဆန္ဒလန်ကြီးကြပေါ်တော့မနေ့ကဒီဆန္ဒလန်နဲ့အခါကျမ်းမာပွဲဆန္ဒလန်ဖက်ရောက်တာပေါ်တော့ပစ်ခတ်တာပေါ်တော့အဲ့နဲ့တိုက်ခဲ့တဲ့တော်ဒီမှာပေါ့နော်ငါရောက်ထက်မကပေါ့နော်သူတို့ကကြာဆုံးရင်လို့ကျွန်တော်သိရတယ်ဟောသူတို့ကဟာလူကြီးနာရံရတယ်အနေကြီးရင်းနေပစ်ခတ်တယ်ဆိုတော့ဒီကျွန်တော်ကဒီဆောက်ပေးတာပေါ့နော
်မနေ့ကဖြစ်တဲ့တိုက်ပွဲမှာစစ်ကောင်စီတပ်ဘက်က9ဦးကြာဆုံးတယ်လို့ CDF ထန်တလန်ဖွဲ့ဘက်ကသတင်းထုတ်ပြန်ထားပေမဲ့တိကျတိမပြုတ်နိုင်သေးပါဘူးလက်ရှိစစ်ကောင်စီတပ်တွေကနေထန်တလန်မြို့တွင်ဝင်ရောက်သတ်ဆွဲထားသလိုပြည်သူတွေအနေနဲ့မြို့ဝင်အထက်သွာလာကြရမှာသတိထားကြဖို့CDF ထန်တလန်ဖွဲ့ကနေတိုက်တွန်းထားပါတယ်။မနေ့ကထန်တလန်မြို့နယ်အတွင်းတိုက်ပွဲချိန်နဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်။မနေ့ကတော့ထန်တလန်ရဲ့ရှစ်တောင်ဘက်မှာညနေ 3:00 ဝဲလောက်ကနေ 3:40 လောက်ဖြစ်ပေါ့အဲ့လောက်မှာတိုက်ပွဲဖြစ်ပေါ်တာရှိပါတယ်။ဒီဘက်ကတော့ထိခိုက်မှုရှိပါဘူး။ဟိုကတော့ကျွန်တော်တို့လက်နဲ့ကြည်ကြည်နဲ့ဆက်ဆက်ပစ္စည်းတချို့ရလိုက်တာရှိပါတယ
်။ဇွန်လနဲ့ဩဂုတ်လအတွင်း CDF ထန်တလန်ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲ5ကြိမ်ဖြစ်ပွားခဲ့ပါတယ်။စီရီသိမ်းနေတဲ့မင်းတပ်မြို့နယ်မှာလဲစံရိတ်ခါတင်တင်းခွေကိုဒေသခံအာဏာပိုင်တွေကနေကန့်တားထားတာကြောင့်စစ်ရှောင်းတွေပါဝင်ဒေသခံတွေခက်ခဲရှိနေတယ်လို့မင်းတပ်မြို့စစ်ဘေးရှောင်စီမံခန့်ခွဲရေးကော်မတီဝင်တူးကပြောပါတယ
်။စာနာရိတ်ခါကန်ဒါသာခါဟာကျွန်တော်တို့ကိုအပူရေးမှာဟန်တာမြိုင်လုပ်တယ်။တိုင်းမြိုင်ပါကထမ်းတယ်၊ပစ္စည်းပန်းထမ်းတယ်။ခုကကျွန်တော်တို့အထပ်ပို့လမ်းကြောင်းအတိအကျရှိတဲ့နေရာဝန်းကျင်တွေကစစ်ဖြစ်နေတယ်။စစ်ဖြစ်နေတော့ကျွန်တော်တို့ရိတ်ခါထပ်တော့မှတည်ယူဖို့ရတယ်မဖြစ်နိုင်တော့ဘူး။
မင်းတပ်မြို့နယ်အတွက်လိုအပ်တဲ့စာနာရိတ်ခါတွေကိုမကွေးတိုင်းဒေသကြီးကနေတင်ပို့ရတာဖြစ်ပြီးလက်ရှိလူ100ယောက်ကိုစံတိုက်နှုတ်နဲ့တာကန့်တတ်တင်သွင်းနေရပါတယ်။ဒီလိုတင်သွင်းရမှာလဲအစစ်အစ်တယ်ပို့နေရတာကြောင့်စံစည်းတွေမြင့်တက်နေတယ်လို့သူကဆိုပါတယ်။မင်းတပ်မြို့နယ်မှာစံရိတ်ခါတင်တင်းခွေကိုစစ်ကောင်စီတပ်ဖက်ကနေကန့်တတ်ထားတဲ့ဖြစ်စဉ်ပေါ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်။မင်းတပ်ဘက်မှာတော့ကျွန်တော်တို့လိုအပ်တဲ့စစ်ဆေးမှုဆောင်ရွက်တာတော့ရှိတာပေါ့မင်းတပ်ဘက်မှာလည်းသူကကျန်းဖက်တွေလှုပ်ရှားမှုတွေရှိနေသေးတယ်အဲဒါကြောင့်မလို့ကျွန်တော်တို့စစ်ဆေးတာတော့ရှိပါမယ်။ဌာနရိတ်ခါပြတ်တော်မှုတို့မရှိပါဘူး။ဌာနရိတ်ခါနဲ့ပတ်သက်ပြီးလိုအပ်တဲ့စစ်ဆေးမှုတော့ဆောင်ရွက်တာရှိပါလိမ့်မယ်။
ပြီးခဲ့တဲ့ဩဂုတ်လ15ရက်နေ့နဲ့16ရက်နေ့မှာမင်းတပ်မြို့နယ်နဲ့မတူပြည်ကျမ်းမှာမင်းတပ်ကာကွယ်ရေး CDF ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲ3ကြိမ်ဖြစ်ပွားခဲ့ပါတယ်။မင်းတပ်မြို့နယ်မှာစစ်တပ်ကအာဏာသိမ်းပြီးနောက်ဧပြီလကုန်ပိုင်းလောက်ကစပြီးတော့စစ်ကောင်စီတပ်နဲ့ချင်း CDF တို့ကြားတိုက်ပွဲဆက်တင်ဖြစ်ပွားလာခဲ့တာပါ။တိုက်ပွဲဖြစ်စဉ်တွင်မင်းတပ်မြို့ပေါ်နဲ့ကျေးရွာကရွာသားတောင်းချီစစ်ဘေးသိမ်းရှောင်နေရသလိုကျမကြီးစေဝါကူညီလိုအပ်ချက်ကြောင့်စစ်ဘေးရှောင်တို့ဒေသုံမှုဖြစ်ပွားခဲ့တယ်လို့မင်းတပ်မြို့စစ်ဘေးရှောင်စီမံခန့်ခွဲရေးကော်မတီဝင်ကပြောပါတယ်။
တိုက်ပွဲသဘောတကားဝါရနှစ်ဖက်ကအကြဆုံးရှိနိုင်တယ်ဒါကိုကျွန်တော်တို့လက်ခံလို့ရတယ်။ဒါပေမဲ့စစ်ရှောင်ကြီးနဲ့ဒေသုံသွားတဲ့အကြီးဘက်ကလည်းများလာတယ်တစ်ထည့်ချင်းနဲ့30လောက်ရှိပါတယ်။ကျွန်တော်တို့မှာတစ်ထည့်ဒီကနန္ဒာရှိရောကပါတယ်။တချို့ကကြတော့လေဒီကလေးလေးတွေတော့စစ်ရှောင်ကြီးနဲ့မိုးမီလိုအေးမီလိုဆုံးသွားတယ်တချို့လည်းဒီမီဒီယာနဲ့မှာဆုံးသွားတယ်ဖြစ်ဆောင်ရင်းနဲ့အဲ့ရောဂါရှိတဲ့ကောင်းလေးတယောက်က6ထဲပြုတ်ကျပြီးဆုံးသွားတယ်ကျွန်တော်ဆိုရင်ငါကထပ်ပြီးတိုးမလာဖို့ပေါ့နော်ကျွန်တော်တို့မှာကအတိအကျတော့ဒီစီးဝါးနဲ့ဒီမိုင်းနဲ့နေတာတော့ရှိနေဆိုတော့ တော်တော်များများကိုကျွန်တော်တို့အသက်ကျင်နေမှာလို့လည်းခင်ဗျာ
ဒီလိုစစ်ဘေးရှောင်နေပါဝင်ချင်းမြင့်တဲ့ဒေသခံတွေရဲ့စာဝတ်နေရေးနဲ့ကျန်းမာရေးကိစ္စတွေကိုအစိုးရအနေနဲ့တာဝန်ယူကူညီလှုပ်ဆောင်ပေးဖို့လိုအပ်နေတယ်လို့လည်းမင်းတပ်မျိုးစစ်ဘေးရှောင်စီမံခန့်ခွဲရေးကော်မတီဝင်တွေကတောင်းဆိုထားပါတယ်ခင်ဗျာ
နိုင်ကွင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အပတ်စဉ်ခန်းနာဖြစ်တဲ့မြမရေးဆက်သွယ်မေးမြန်းခန်းကိုတင်ဆက်ပေးကြပါတယ်ကိုဗစ် -19 တတိယလှိုင်းကူးစက်မှုတွေမြန်မာနိုင်ငံမှာနှဲပါလာပုံတွေ့ရပေမဲ့အခုတစ်ခေါက်ယောဂကူးစက်မှုပြင်းပြင်းထန်ထန်မကြုံလိုက်ရတဲ့တခြားမျိုးကြီးတွေမှာကူးစက်မှုမြင့်တက်လာခြင်းရှိတာမို့အထူးသတိထားကြပါလို့အမေရိကန်ပြည်ထောင်စုကကူးစက်ယောဂအထုကူဒေါက်တာဇေယျသက်ကသတိပေးလိုက်ပါတယ်မယင်ချင်းနိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်မင်္ဂလာပါဆရာ
မင်္ဂလာပါမဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့အခုဒီကိုဗစ်တတိယလှိုင်းပြောင်းကိုအလူးလဲခံနေရတဲ့မြန်မာနိုင်ငံမှာပေါ့နော်နောက်ဆုံးအခြေအနေတွေကိုကြည့်မယ်ဆိုလို့ရှိရင်တော့မြေပြင်ကလာတဲ့သတင်းတွေအရသူတို့ကူးစက်မှုနှုန်းတိုက်ဆုံမှုနှုန်းတွေကနေ့စဉ်ရှိနေပေမဲ့လည်းအရင်အားထက်စာလို့ရှိရင်ကျသွားတယ်ပေါ့နော်တစုံတရာပေါ့အနည်းပါးကျသွားတယ်လို့လည်းကျမတို့ကြားရပါတယ်ဒါပေမဲ့လည်းဟိုမြန်မာနိုင်ငံမှာကဟိုတိကျတဲ့စီးရင်တွေပြုစုနေတဲ့အပေါ်မှာကျတော့ဟိုဒါမေခိုးထုတ်စရာတွေကလည်းလက်ရှိမှာရှိနေတော့အခုဒီဆရာတို့လို့ပေါ့နော်တကယ်အတွေ့အကြုံပြေဝပြီးတော့အခုလို့ဒီအမေရိကန်နိုင်ငံမှာလည်းဒီကုဆက်ယောဂာနဲ့ပတ်သက်ရင်လည်းအထူးကုတယောက်အနေနဲ့နောက်ဒီကိုဗစ်ကပ်ယောဂာနဲ့ပတ်သက်ရင်လည်းဆရာကိုယ်တိုင်ကလည်းဒါအရင်ကတည်းကလူနာတွေကိုလည်းကုသလာတယ်ဒီအမေရိကန်နိုင်ငံမှာလည်းဒီထိမ့်ချုပ်ရေးအပိုင်းမှာလည်းဆရာတို့လည်းပါဝင်ခဲ့တဲ့ခါကျတော့ဒီမြန်မာနိုင်ငံကအခုကိုဗစ် -19 ခံနေရတဲ့အခြေအနေကိုဆရာတို့ဘယ်လိုသုံးသပ်လဲရှင
်ကျွန်တော်ထင်တာပေါ့နော်အခုလက်အနေအထားတစ်ခုကကျွန်တော်တို့ဒီနယူးယောက်မှာဖြစ်ခဲ့တဲ့ဟာနဲ့နှိုင်းယှဉ်ပြီးပြောရလို့ရှင်တော့နယူးယောက်ရဲ့ကျွန်တော်တို့တကယ်စတာမတ်လမှာစတယ်ပေါ့နော်ဆိုမတ်လမှာနည်းနည်းလေးစဖြစ်တယ်တကယ် peak ဖြစ်သွားတာ April ပေါ့နော်ဆိုတော့အခုပမာနိုင်ငံမှာဆိုလို့ရှင်လည်းလွန်ခဲ့တဲ့တလတော့တကယ် peak ပေါ့နော်အထူးဖြင့်တချို့မြို့တွေမှာပေါ့နော်အထူးဖြင့်ရန်ကုန်တို့ကျွန်တော်သိတဲ့လောက်ကတော့ရန်ကုန်မှာတော်တော်လေးဟိုဖြစ်တယ်ပေါ့နော်မန္တလေးမှာလည်းတော်တော်လေးဖြစ်တယ်လို့ပြောဒါပေမဲ့မန္တလေးကရန်ကုန်လောက်တော့ကျွန်တော်ရတဲ့တဲ့င်းရတော့ဒီလောက်ထိမဆိုးလောက်ဘူးလို့ပြောရမှာဖြစ်တော့ဖြစ်တယ်ရန်ကုန်တော့တကယ်ဟို hot topic လောက်တော့မဖြစ်လိုက်ဘူးပေါ့လေအာဆိုတော့ဒုတိယတစ်ခုကတော့ဆိုတော့သူတို့အနေထားကတော့ကျွန်တော်ထင်ပါတယ်အခုအချိန်နေရတော့ peak ကိုကျော်လာပါပြီ peak ကိုကျော်လာပြီးတော့ဒီ slope ကကျွန်တော်ကပြည့်ဒီလို off back ကိုစဆင်းလာတဲ့အနေထားတစ်ခုတော့ရှိတာပေါ့နော်ဆိုတော့အဲ့ဒီဆင်းလာတဲ့အနေထားတစ်ခုမှာအသေးနှုန်းကတော့ရှိပါဦးမှာပဲဘာဖြစ်လို့လဲဆိုတော့ဟိုပထမပိပါတော့ဒုက္ခရောက်ထားတဲ့တချို့လူတွေဆေးရုံမှာကြံနေတဲ့လူတွေပေါ့နော်အာတချို့လူတွေကတော့ဆေးရုံမှာလို့ပြောအောက်ဆီဂျင်နဲ့အကြာကြီးပဲဖြစ်နေတဲ့လူတွေအာဆေးရုံမှာတချို့လူတွေကတော့ဒီအသက်ကြီးဆက်ပေါ့နော်ဗန်တလီတဲ့ပုံမှာရောက်နေတဲ့လူတွေအာဆိုတော့အဲ့ဒါတွေရဲ့ဟိုနောက်ဆက်တွဲပြဿနာတွေပေါ့နော်ပိကတော့ကျွန်တော်တို့ကြော်လာပါပြီဒါကတော့အမှန်တရားပါပိကဘယ်နိုင်ငံမှာမဆိုတလားအထိမနေပါဘူးပါဘာဖြစ်လို့လဲဆိုတော့တလားအထိနေလို့ရှိရင်ကျွန်တော်တို့နိုင်ငံတကာနိုင်ငံရဲ့ဘာဖြစ်လို့လဲဆိုတော့နိုင်ငံတကာနိုင်ငံမြို့တစ်မြို့ပေါ့နော်မြို့တစ်မြို့ရဲ့ 5% လောက်ထိလူကြီးဆုံးရှုံးမှုကရှိတာ哦ဆိုတော့ဟိုဒီဟိုဘယ်လိုခေါ်မလဲကျွန်တော်နယူးယောက်မှာလည်းတိမ့်နေချီပြီးတော့ဆုံးရှုံးသွားတယ်တကဘာလုံးမှာဆိုလို့ရှိရင်လည်းအခုဆိုလို့ရှိရင် more than half million ပေါ့နော်6သိန်းကျော်9သိန်းဒီပါ哦လူကြီးဆုံးရှုံးခဲ့တာပေါ့နော်ဒီ virus ကြောင့်လေဆိုတော့ခြုံပြီးတော့ကြည့်ရလို့ရှိရင်တော့ဒီဒီလို slope တစ်ခုရဲ့အောက်ဘက်ကစပြီးတော့ကျလာပါပြီကျလာတယ်ဆိုပေမဲ့โอเค flat line တော့ကျွန်တော်ပမာဏနိုင်ငံမှာမရောက်သေးဘူးလို့ထင်ပါတယ်။ဘာလို့လဲဆိုတော့ flat line ရောက်ဖို့ကနည်းနည်းအချိန်လေးပေးရတယ်မဟုတ်။တလကြကြောလောက်တော့ပေးရမယ်ဆိုတော့ခမန်းကြီးပြောရလို့ရှိရင်အခုဆိုလို့ရှိရင် August ပေါ့နော် September လောက်ဆိုလို့ရှိရင်တော့ကျွန်တော်တို့မှန်းထားတာတော့ရန်ကုန်အပါဝင်ဟိုဖြစ်ခဲ့တဲ့မြို့ကြီးတွေမှာ flat ဖြစ်သွားပါလိမ့်မယ်။ဒါပေမဲ့အဲ့ဒီ flat ဖြစ်သွားတယ်ဆိုပေမဲ့တခြားသောမြို့တွေမှာ flat ဖြစ်မှာတော့မဟုတ်သေးပါဘူး။ဘာဖြစ်လို့ကျွန်တော်ဒီပမာပီယိုဒီဒီ US နိုင်ငံနဲ့ပဲနှိုင်းယှဉ်ကြည့်လိုက်ပါတော့ကျွန်တော်တို့တကယ်စပြီးတော့ဖြစ်တော့ကျွန်တော်ဒီ New York New Jersey Connecticut ဆိုတဲ့မြို့သုံးခုမှာစဖြစ်တယ်တကယ်တမ်းကတော့ဟိုဒီ US ကိုစဝင်လာတာကတော့ California ဘက်မှာဖြစ်တယ်လို့ကျွန်တော်တို့ကပြောကြတာပေါ့နော်ဒါပေမဲ့ California နဲ့ Washington State မှာအဲ့တုန်းကဖြစ်ခဲ့တဲ့ case တွေကနည်းနည်းလေးပဲရှိတယ်ဒါကြောင့်မို့ first experience ကျွန်တော်တို့ဒီနိုင်ငံမှာဆိုလို့ရှိရင် California မှာရှိတယ်ဒါပေမဲ့ California တိတ်ပြီးတော့မဖြစ်လိုက်တော့သူတို့ကဘာမှမသိလိုက်ဘူးသူတို့ကအဲ့တော့ lockdown တွေလှုပ်ချလိုက်ပြီးတော့သူတို့ okay တယ်ဆိုပြီးသူတို့ကသူတို့အဲ့တော့ဟိုဟာငါတို့နိုင်တယ်ပေါ့နော်လှုပ်ခဲ့ကြတယ်ဒါပေမဲ့လည်းအမှသိတာပဲ New York ပြီးွားပြီးတော့နောက်ထပ်တစ်လဝဲကြကြဘယ်အချိန်မှလဲဆိုတော့ September လောက်မှာ New York ကတကယ်ကျသွားတဲ့အချိန်ကကျွန်တော်တို့ April May ပေါ့နော် May မှာကြပြီးတော့ July လလောက်မှာစပြီးတော့ California မှာနောက်ထပ် case ဖြစ်ပြီးအဲ့မှာ California မှာနောက်ထပ်တစ်ခါ big big တစ်ခါတော့ပြီးတော့ဖြစ်တယ်ပေါ့နော်သဘောတူကပြောရလို့ရှိရင်တော့နေရီဘက်မှာပြန်လာဖို့ chance ဆိုရှိတယ်မှာရင်နေဆိုတော့ကျွန်တော်ပြောချင်တဲ့တဘောအမျိုးကြီးတွေပေါ့နော်ဟိုမော်လမြိုင်တို့ဟိုတဝဲတို့ bait တို
့ဟိုပ
ါအနောက်ပိုင်းတဲ့လို့ပေါ့နော်မြို့ကြီးတွေမှာအဲ့ဒါကိုပြောချင်တာပေါ့
ဟုတ်ကဲ့အဲ့တော့အခုဒါတကယ်လို့အခုရန်ကုန်မှာအခုအချိန်ကြီးကတော်တော်လေးဆိုးလာပြီးနောက်ပိုင်းနည်းနည်းလေးပြန်ကျလာလို့ရှိရင်တခြားဒီဟိုတခြားမြို့ကြီးတွေပေါ့နော်ဥပမာမန္တလေးမော်လမြိုင်တောင်ကြီးဒါမျိုးတွေပေါ့နော်ဆိုလို့စားဒါဒီမျိုးဒီလိုနေရာတွေမှာကူးဆက်မှုကပြန်ပြီးတော့ဒီမြင့်လာနိုင်တဲ့အနေအထား
ရှိပါတယ
်ရှိနေတဲ့သဘောပေါ့ဆရာ
ရှိပါတယ်မှာဘာလို့လဲဆိုတော့ကြီးဖို့ chance တော်တော်လေးတော့ရှိတယ်အမကြီးโอเคဘာဖြစ်လို့လဲဆိုတော့ကျွန်တော်ခုနပြောသလိုပဲပေါ့နော်ကျွန်တော်တို့ဒီမှာဒီ client ကဟိုသူကလေတွေကနေသွားနေတာလေမာရေဆိုတော့ဖြစ်ပါပဲဟုတ်ကဲ့တခြားမျိုးတွေမကူးနိုင်ဘူးဆိုတာအဲ့ဒါမဖြစ်နိုင်ဘူးပါကူးကို
ဟုတ်ကဲ့ဟုတ်ကဲ့ဆရာအဲ့ဒီမှာလူတွေရဲ့ခန္ဓာရည်ရှိမှုအပိုင်းပေါ့နော်အဲ့ဒါဟာကရောဟိုဘယ်လောက်ထိဟိုတက်ရောက်မှုတွေရှိလဲအခုဒီမြန်မာနိုင်ငံမှာဆိုဒီ covid လူနာတွေကပြန်ပြီးတော့ကောင်းလာတာတွေလည်းရှိတယ်ပေါ့နော်တည်ဆုံသွားသူတွေလည်းရှိတယ်ပြန်ပြီးကောင်းလာတဲ့လူတွေလည်းတော်တော်လေးရှိလာတဲ့ခါကျတော့ဒီ virus ကိုဟိုကူးခံရတဲ့ဒီ virus နဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံမှာဟိုခန္ဓာရည်ရှိမှုပေါ့လူတွေရဲ့ခန္ဓာရည်ရှိမှုနဲ့အခြေအနေရောဆရာတို့ဘယ်လိုမြင်လဲရှင
်ယောဂါရပြီးတော့ immunity ရလာတဲ့အပိုင်းပေါ့နော်ယောဂါရလာပြီးတော့ immunity အပိုင်းကဒီ covid မှာဒီလောက်ကြီးထိအားကိုးလို့မရသေးဘူးပေါ့နော်။ဘာဖြစ်လို့လဲဆိုတော့အဲ့လိုရဖို့အတွက်ဆိုလို့ရှိရင်ကျွန်တော်တို့ကဒီ epidemiologist ဆိုခေါ်တဲ့သူပညာရှင်တွေကခန့်မှန်းတာ50တူ60ရာခိုင်နှုန်းကျော်သောလူဦးရေက infected ဖြစ်ရမယ်။အနည်းဆုံး60နဲ့80နီးပါးလောက်ထိ infected ဖြစ်ရင်တော့ herd immunity ဆိုတဲ့ဟိုရောဂါရတဲ့နေရာနဲ့တစ်စိမ် immunity ရလာတာပေါ့လေ။ဆိုတော့အဲ့လိုရဖို့အတွက်က60ရာခိုင်နှုန်းမှာလူဦးရေပမာဏနိုင်ငံလိုမျိုးတန်း50ရှိသောလူဦးရေမှာ60ရာခိုင်နှုန်းထားပါတော့ဟို50ရာခိုင်နှုန်းမဲ့တွေ့ကြည့်ပါရင်25သန်းရရမယ်အဲ့25သန်းမှာယောဂါရလို့ရှိရင်အမဘလောက်ကြီးပဲကောင်းကောင်း treatment ကိုပေးပေး200ခိုင်နှုန်းနဲ့300ခိုင်နှုန်းကအဆုံးချုပ်မှုကိုရှိတယ်ဆိုတော့လူကြီး25သန်းဒါတကယ်လို့ဒါဟိုပါပေါ့နော်ဟို infected ဖြစ်သွားလို့ရှိရင်အမလူကြီးသိမ်းပေါင်းမြောင်များစွာအသက်ဆုံးချုပ်မှာဆိုတော့ဒါကလည်းမဖြစ်နိုင်တဲ့အပိုင်းပေါ့ဒါကြောင့်မလို့သူတို့ကဒီ herd immunity ကိုမယူဘဲနဲ့ရအောင် vaccine နဲ့control လုပ်မယ်ဆိုပြီးတော့ဒီ US တို့ဒီ UK တို့ရဲ့ policy อ่ะပေါ့เนาะရအောင်သူတို့ vaccine ကိုရှိသမျှလူတွေကိုပေးတာပေါ့မှာရေ
ဟို
မထိုးတော့ force လုပ်တာပေါ့
Delta virus ဖြစ်လာတဲ့အချိန်ဒီမှာဟိုယောဂခံရတဲ့လူတွေကုသခံရတဲ့လူတွေอ่ะပေါ့เนาะအခုနောက်ပိုင်းမှာထွက်လာတဲ့အချက်လက်တွေရဆိုလို့ရှိရင်ရိုးရိုးဒီဖျားနာတဲ့ဟိုဖျားနာပျောက်ဆေးတွေပေါ့เนาะဒီအကြိုက်ခဲပျောက်ဆေးတွေနဲ့လည်းဟိုတက်တာစီတယ်ဆိုတဲ့အချက်တွေလည်းထွက်လာတာရှိပါဆိုအဲ့ဒါရောဆရာတကယ်အဲ့ပုံမှာဆရာဘယ်လိုမြင်ပါလဲရှင
်ဆိုတော့ကျွန်တော်ကပြောသလိုပဲပေါ့เนาะဒီယောဂကလူရောက်တရာဖြစ်လို့ရှိရင်85ယောက်ကသူ့ဟာသူကောင်းသွားတာမှရေโอเคဘာမှတကယ်တမ်းကုစရာတော့မလိုဘူးကုစရာလည်းဆေးရတော့ဒီနေ့ဒီချိန်မှလည်းမရှိသေးဘူးဒါတော့အမှန်ပဲဆိုတော့ကျွန်တော်တို့ကတော့အဲ့လိုပေါ့နော်ဟို85ဒါပေမဲ့ပြဿနာတကူကဘာလဲဆိုတော့ဘယ်သူက85ရာခိုင်နှုန်းမှာပါပြီးတော့ဘယ်သူက73ရာခိုင်နှုန်းနဲ့ဘယ်သူကဒုက္ခရောက်မဲ့ 2% လဲဆိုတော့ဘယ်သူမှဖွယ်လို့မရအောင်ပါအဲ့ဒါတော်တော်လေးကိုဒုက္ခပေးတယ်ပိုင်းဆိုတော့ကျွန်တော်တို့ကပြောချင်တဲ့သဘောကယောဂလက္ခဏာစပြတယ်ဟုတ်ကဲ့အဲ့ချိန်ကြလို့ရှင်မပေါ့ပါနဲ့โอเคဟိုနီးစက်တဲ့ပေါ့နော်ဟိုနားလေတဲ့ဆရာဝန်တွေလည်းအများကြီးရှိပါတယ်ပုံမှန်နိုင်ငံမှာလုပ်ပေးနေတဲ့ဆရာဝန်တွေလည်းအများကြီးရှိပါတယ်စကားပြောပါဟိုပြီးတော့ဟိုယောဂဖြစ်တဲ့ဟာကိုလေဟိုမဟုတ်ပါဘူးဆိုပြီးတော့ဟိုဘယ်လိုခေါ်မလဲဟိုပေါ့နော်ကိုယ့်အကူအဲ့လိုမျိုးဒနာရပေါ့လေကျွန်တော်တို့သုံးတဲ့စကားလုံးကဒနာရပေါ့လေဒါဒီနိုင်ငံမှာလည်းဖြစ်ခဲ့တယ်မှာပဲဘာဖြစ်လို့လဲဆိုတော့နေဒီနိုင်ငံမှာလေစဖြစ်တဲ့အချိန်တုန်းကလေဒီယောဂါကြီးကလေမကောင်းတဲ့ဟိုယောဂါကြီးလိုမျိုးပဲလေဟိုလူတွေရဲ့မှာပြန့်သွားမှာအရန်ဆိုးတယ်တဲ့မှာကျွန်တော်ပြောတယ်ဘာမှမဖြစ်ပါဘူးဒီယောဂါယောဂါပဲဘာဖြစ်လို့ကြောက်စရာလိုလို့လဲသဘောတူကပေါ့နော်ဆိုတော့ယောဂါတခုဟိုအဲ့လိုက်တဲ့အကြောင်းပြောချင်တဲ့သဘောကတော့ဟိုနားလေတဲ့လူနဲ့ဟိုဟာစကားပြောပါပြောလို့ရှိရင်ညာစုသောလူတို့ကမော်နီတာပဲလိုတာမှာကျွန်တော်တော်တော်များများဒီကြာဒီကာလထဲမှာပေါ့နော်အများကြီးတော့ကျွန်တော်မကူနိုင်ပါဘူးဘာလို့လဲဆိုတော့ကျွန်တော်ဒီနိုင်ငံမှာနေနေရဆိုတော့ကျွန်တော်အများစုတယ်လီဖုန်းနဲ့ပဲကျွန်တော်ကူတာပါအဲလူကြီးဘယ်လောက်လောက်ရှိမလဲကျွန်တော်ထင်တာအားလုံးပေါင်းလိုက်လို့ရှိရင်ခ 90ကျော်ကျော်လောက်တော့ကျွန်တော်စကားပြောမယ်နဲ့ပြောမှုနဲ့တွေ့လုံးငယ်တလားပါဝင်ချင်ပါဘောနော်90နဲ့80ကြားထဲမှာကျွန်တော်အများဆုံးသုံးရတဲ့ဆေးရလေးတက်ဆက်မဲ့တစ်စုံပဲရှိတာကျွန်တော်ဟိုဟိုဗမာပြည်ကလူတွေသုံးနေလို့ render severe လည်းကျွန်တော်မသုံးပါဘူးဟိုတော်စီဆိုသုံးတော့မသုံးကျွန်တော်လူနာတွေအောက်ဆီဂျင်လိုလားဆိုလိုတာပေါ့မှာโอเคတချို့လူနာတွေဆိုလို့ရှိရင်ဟိုဘယ်လိုခေါ်မလဲအောက်ဆီဂျင်က5လီတာ6လီတာလောက်ထိပေးရတဲ့လူနာတော်ရှိဘူးတယ်မှာ8လီတာလောက်ထိပေးရတဲ့လူနာတော်ရှိဘူးတယ်โอเคတချို့လူနာဆိုအောက်ဆီဂျင်မရှိလို့တချို့ညတွေမှာဟိုနည်းနည်းလေးပေးလိုက်နိုင်ဝဲလောက်ပေးလိုက်နိုင်ဝဲလောက်ရက်လိုက်နိုင်ဝဲလောက်ပေးလိုက်နိုင်ဝဲလောက်ရက်လိုက်နေဒါမျိုးလုပ်ခဲ့ရတဲ့ရက်တွေလည်းရှိဘူးပါတယ်ကောင်းွားတဲ့တစ်ချက်ကလေအဲ့အောက်ဆီဂျင်ကွန်စင်ထရေးတာတွေပုံမှန်နေမှာတော်တော်လေးလေအဲ့လိုမျိုးပေါ့နော်ရလိုက်တယ်ဒါမိတ်ပဲဖြစ်ဖြစ်ရလိုက်တဲ့ခါမှာတော်တော်လေးကိုအဆင်ပြေတယ်ဟိုဗမာနိုင်ငံမှာတက်တဲ့ဆရာဝန်တွေလည်းအများကြီးရှိပါတယ်အာသူတို့ ਨੇ တိုင်းမင်မှာအိမ်ထဲမှာကြိတ်ပြီးတော့ကုရင်တော့ဒုက္ခရောက်ပါတယ်ဒီယောဂါဒါအမှန်တိုင်းပါ
ဆရာအခုအဲ့တော့ဒီကိုဗစ်တက်တဲ့အလိုက်မှာအဓိကကတော့ဒီ Delta virus ပေါ့နော်ဆိုတော့အဲ့ဒီ Delta virus ရဲ့ဒီဟိုလက္ခဏာတွေပေါ့နော်အခုဆရာတို့နောက်ဆုံးတွေ့ရှိချက်အရာဆိုရင်ဒီဒီလက္ခဏာဒီ virus ရဲ့လက္ခဏာလူတွေမှာဘယ်လောက်ထိဟိုတွေ့ဘယ်လိုမျိုးတွေ့ရလဲဆရာအစိုးဆုံးအနေထားပေါ့လေ
ဆိုတော့လေကျွန်တော်ကတော့ဟိုဒါကျွန်တော် experience ပေါ့เนาะအခုလက်ရှိဒီနိုင်ငံမှာ Delta နဲ့အခုတက်လာတဲ့လူတွေရှိပါတယ်ဟိုဒုက္ခရောက်တဲ့လူတော့ဘူးလက်ထိတော့ကျွန်တော်မတွေ့ရသေးပါဘူးဒါနည်းလည်းနည်းပါသေးတယ်လူနာတွေကျွန်တော်တွေ့တာပေါ့เนาะလက္ခဏာကတော့လေစိုးတော့စိုးတယ်မှရယ်အဲ့တိတိတတ်တာစိုးတဲ့တစ်ချက်ကပါလဲဆိုတော့အဲ့ဒီနှုံးတာပေါ့เนาะဒါကျွန်တော်အရင်တစ်ခေါက်တော့ရတယ်တွေ့တယ်မှာဒါပေမဲ့ဒီတစ်ခေါက်ကဒီ Delta ရဲ့နှုံးနဲ့ဟာတော်တော်လေးကိုပြင်းတယ်မှာတော်တော်လေးကိုပြင်းတယ်ဆိုတာလေလူကလေအဲကျွန်တော်ဒီနေ့ဆိုလဲတယောက်တွေ့လိုက်တယ်ပေါ့เนาะဆိုအဲ့ဒီနှုံးနဲ့ဟာလေလုံးဝဘာမှမလုပ်ချင်ဟိုလူကလေဟိုတန်တန်မာမာဖြက်ဖြက်လက်လက်လူတယောက်ကလေဟိုလုံးဝယောဂါတွေကြီးလိုမျိုးကတိပေါ်မှာလဲဝါတဲ့အနေအထားတစ်ခုကြီးကိုဖြစ်တာပေါ့เนาะကျောအရင် virus တွေတော့မဖြစ်ဘူးလားဆိုဖြစ်တော့ဖြစ်တယ်မှရဒါပေမဲ့ဒီလောက်မဆိုးဘူးမှသူနှုံးနဲ့ဟာလေဗမာနိုင်ငံမှာလည်းအရန်တည်တာလေဟို example ပြောရလို့ရှိရင်ကျွန်တော်အဲ့လိုပဲပေါ့နော်ကိုယ့်ရဲ့အမျိုးရင်းခေါက်ခေါက်ပါပဲကြည်နေရင်တန်လန်းနေဦးတိတိတတာလေသူကဟိုဘယ်လိုပေါ့မလဲတကယ်လူဗမာအဲ့လိုမျိုးကြီးကိုစိုးစိုးဝါးကြီးယုံကြည်ကိုထွက်လာတာမှလေအရန်ဟိုပေါ့နော် Delta ထူးခြားတဲ့တစ်ခုပေါ့နော်နောက်ပြီးတော့နောက်ထပ်တစ်ချက်ကတော့ဒီခုနပြောဆိုပဲအကုန်လုံးကြောက်နေတဲ့ဟာတော့ဒီအရန်ပွားတာအရန်မြန်တယ်ပေါ့လေ50 times ဆိုတော့ဒါလည်းပန်ပါလေအရင်တော့ကကျွန်တော်တို့တွေ့တယ်မှာဒီအရင်ကျွန်တော်စကိုဗစ်ဖြစ်တဲ့ချိန်တော့အမလည်းကြားမှာပါအမလည်းဟိုဟိုတွေ့ခဲ့တာပဲအိမ်တအိမ်မှာတအိမ်လုံးဖြစ်တယ်ဆိုတော့သိချာရတယ်မှာ3-4ယောက်လောက်ဖြစ်သွားတယ် spare လုပ်သွားတယ်လူတွေရှိတယ်ကလေးတွေလည်း spare ဖြစ်တယ်ပေါ့နော်အခု Delta ကအဲ့လို replication ကအရန်မြန်တဲ့အတွက်ကြောင့်ဟိုကိုဟိုပေါ့နော်ကူးစက်တော့အရန်မြန်တဲ့အတွက်ကြောင့်အမတယောက်ဖြစ်တာနဲ့အိမ်လုံးဖြစ်ဖို့ချာစားတော်တော်လေးကိုများသွားတာပါလေဆိုတော့အိမ်မှာကလေးရှိလို့ရှိရင်ကလေးလည်းကူးတယ်အရင်တော့ဆိုရင်ကျွန်တော်စေကန်းနေမှာလာကြတာပဲအဖေကူးတယ်အမေကူးတယ်အဖိုးတွေပွားတွေကူးတယ်အာ maybe ဆိုတာပေါ့နော်ရောက်ခမကူးဝင်ကူးရမယ်ဒါပေမဲ့ကလေးလေးတွေက OK နေတာပဲအဲ့မှာဟိုဘာမှမကြည့်အခုကကလေးအစားအကုန်လုံးကူးထွက်သွားတာပေါ့နော်ဆိုတော့ကလေးကအမရပြောရလို့ရှိရင်တော်တော်စစ်ရတာခက်တာနော်အမကျွန်တော်ပြောလို့ပြောရဖို့ဒီနှာခေါင်းထဲကိုထည့်ပြီးတော့စစ်တာကျွန်တော်ဘဝမှာဒီကလေးကိုဒီရင်တော့ကျွန်တော်ကလေးကူးတဲ့ဆရာကိုလည်းမဟုတ်တော့တိတ်လို့မလောက်ဘူးပေါ့နော်ဆိုတော့ experience က9ယောက်လောက်ကိုကျွန်တော်လောက်ကူးတယ်ဟာတော်တော်ကိုခက်တာမှာတော့ကလေးတွေကမခံနိုင်ဘူးလေအမစဉ်းစားကြည့်ကိုတော်မှနှာခေါင်းထဲထည့်တာတော်တော်လေးကိုအဲ့ဒီ feeling ကကောင်းတဲ့ဟာမဟုတ်ဘူးလေဆိုတော့ကလေးကိုဆရာတော်တော်လေးကိုခက်ခဲတယ်ပေါ့နော်ဆိုတော့အဲ့ဒီအပိုင်းနေလဲပါတယ်ပေါ့လေဆိုတော့အခုကတော့ Delta ကဟိုကျွန်တော်တို့ကတော့ Delta ကိုကြောက်လားဆိုတော့တိတ်တော့ကြောက်တာတော့မကြောက်ဘူးပါရဲ့ဒါပေမဲ့ Delta အရန်ကူးတာမြန်တယ်တိချက်နံပါတ်1တစ်ချက်ကဟို Delta ကဟိုပို့ပြီးတော့စိုးစိုးဝါးဝါးကြီး damage ဖြစ်တာတော့မဟုတ်ဘူးမိုင်းဒါပေမဲ့ဒီ fatigue ကတော့တိတိတတကြီးကိုဖြစ်တယ်ဒါပေမဲ့ဒီလိုမျိုးပေါ့နော်ဟို Delta ကြောင့်ကြောက်ကတ်တွေပြတ်တာလို့ဟိုလိုအဲ့လိုမျိုးတွေတော့မရှိပါဘူးမိုင်းဆိုတော့ဟိုဟိုတူတူချာချာလက္ခဏာရင်းနေထားတော့ကျွန်တော်လောလောလတ်လတ်တော့မတွေ့ဘူးပေါ့နော်ဗမာနိုင်ငံမှာလည်းဒီလောက်တော့မတွေ့ပါဘူးဒါပေမဲ့လည်း Delta ကတော့တော်တော်လေးတော့ပြန်လာတော့အမှန်ပဲပ
ါဒါကတော့နယူးယောက်ကကုဆက်ယောဂကျွမ်းကျင်သူအထူးကုဒေါက်တာဇီယာတက်ပါရှင်အခုလိုမျိုးဗီဒီယိုမြန်မာပိုင်းကိုအချိန်ပေးပြီးပြောကြပေးရတဲ့အတွက်ဒေါက်တာဇီယာတက်ကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ကျေးဇူးပါအမောင်းလေးဟုတ်ကဲ့ခင်ဗျာ
ဒါကတော့အမေရိကန်ပြည်ထောင်စုကကူးစက်ရောဂါအထူးကုဒေါက်တာဇီယာသက်ကိုမဲ့ရင်ချင်းနိုင်ငံဆက်သွယ်မေးမြန်းထားတဲ့မြမရေးဆက်သွယ်မေးမြန်းချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA အမေရိကန်တန်ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလှိုင်းဒိုမီတာ31 32 51နဲ့လှိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်ရှင်။ရုပ်သံကပါ Facebook စာမျက်နှာနဲ့ VOA မြန်မာပိုင်းရဲ့ website စာမျက်နှာတွေကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းမှာတော့အပတ်စဉ်ခန်းနာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
် VOA ကနေတနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလှိုင်းဒိုမီတာ31 kHz 9383ညလှိုင်းဒိုမီတာ32 kHz 9383ညလှိုင်းဒိုမီတာ51 kHz 5885လှိုင်းဒိုမီတာ190 kHz 1505တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းမှာတော့တနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကကမ္ဘာသတင်းတွေကမြန်မာနိုင်ငံအကြောင်းသတင်းမြန်မာပြည်ကပေးစာများခန်းနာနဲ့သတင်းတွေကသုတအစီအစဉ်ကိုရှုစားနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးကတော့မဲ့ရင်ချင်းတိုင်းတင်ဆက်ထားတဲ့ကမ္ဘာသတင်းတွေကမြန်မာသတင်းအစီအစဉ်နားဆင်ရှုစားရအောင်ပါရှင်။
မင်္ဂလာပါရှင်။ကမ္ဘာသတင်းနေထဲမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါရစေ။ကျမအင်ဂျင်နိုင်ပါ။ပထမဆုံးတင်ပြမှာကမြန်မာနိုင်ငံမှာအမျိုးသား25ဦးကိုတတ်ခဲ့တဲ့ဖြစ်ရပ်သူတို့မှာတာဝန်ရှိကြောင်းကရင်တက်ခေါင်းဆောင်တွေကဝန်ခံပြောကြားလိုက်ခြင်းဆိုတဲ့ခေါင်းစဉ်နဲ့အယ်ဂျဇီးရသတင်းဌာနကဖော်ပြထားတဲ့ဆောင်းပါးဖြစ်ပါတယ်။ဒီတက်ပြတ်မှုနဲ့ပတ်သက်လို့အစ်မြင့်ကရင်တက်အရာရှိနှစ်ဦးကဝန်ခံပြောကြားခဲ့ပြီးဒီလိုစစ်ရာဇဝတ်မှုတစ်ခုအတွက်နိုင်ငံတကာတရားမျှတမှုဆိုင်ရာလှုပ်ထုံးလုံနည်းနဲ့အညီပူးပေါင်းဆောင်ရွက်မယ်လို့ပြောဆိုခဲ့ကြောင်းလူ့အခွင့်အရေးဖွဲ့ဖြစ်တဲ့ 45 Rights ကကြေညာချက်ထုတ်ပြန်ခဲ့တယ်လို့ဆိုပါတယ်။ကီယင်မျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO ရဲ့အစ်မြင့်အရာရှိနှစ်ဦးကုတ်ကဲမှုအောက်မှာရှိနေတဲ့တပ်ဖွဲ့ဝင်တွေဟာဂျွန်လအတွင်းမြန်မာနယ်စပ်အနီးသူတို့နယ်မြေထဲမှာလူ25ဦးကိုဖမ်းဆီးထိန်းသိမ်းထားပြီးနောက်ပိုင်းအဲ့ဒီ25ဦးလုံးကိုတပ်ဖြတ်ခဲ့တဲ့အကြောင်းအစ်မြင့်အရာရှိနှစ်ဦးကဝန်ခံခဲ့တယ်လို့45 Rights ကပြောပါတယ်။ရာထူးကဆိုင်းငံ့ချထားခြင်းခံရတဲ့ဗိုလ်ချုပ်ကြီးနာဒါဘူမြားနဲ့ဘိုးစောဘွားတို့ကသူတို့တပ်သားတွေမှာတာဝန်ရှိကြောင်းပြောခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဘိုးချုပ်ကြီးနာဒါဘူမြားကတော့အမှားရင်းလုပ်ခဲ့တယ်ဆိုတာမျိုးမရှိကြောင်းညှင်းဆန်ထားပါတယ်။ယူနီဖောင်းဝတ်မထားသလိုလက်နက်ကင်မထားတဲ့ဒီလူတွေဟာစစ်တဲ့အတွက်တရှို့လုပ်နေသူတွေဖြစ်ပြီးသူတို့ကိုထွက်ပြေးခိုင်းလိုက်မယ်ဆိုရင်ကရင်တပ်တွေရှိတဲ့နေရာတွေကိုစစ်တပ်ကတိသွားမှဖြစ်တဲ့အတွက်သူတို့ပြန်ပြီးတိုက်ဖို့ခက်ခဲစေမှဖြစ်တာကြောင့်ဖမ်းထားတဲ့လူတွေအားလုံးကိုသူရဲ့တပ်သားတွေကတပ်ဖြတ်လိုက်တာဖြစ်တယ်လို့ဗိုလ်ချုပ်ကြီးနာဒါဘူမြားကပြောကြားခဲ့တယ်လို့ဆိုပါတယ်။ဒီလိုတပ်ဖို့အမိန့်ကိုလည်း KNDO တပ်ကိုကုတ်ကဲနေတဲ့နိုင်ငံရေးအဖွဲ့အစည်းဖြစ်တဲ့ KNU ကရင်အမျိုးသားအစည်းအရုံးရဲ့ထောင်လန်းရေးအရာရှိစီကနေညွှန်ကြားလာတာဖြစ်တယ်လို့လည်းသူကဖြည့်ဆွတ်ပြောကြားခဲ့ပါတယ်။ KNU အနေနဲ့လည်းဒီလိုရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်ကိုသူတို့အဖွဲ့အစည်းကိုယ်တိုင်စုံစမ်းဖော်ထုတ်နေတယ်လို့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့အစည်းတွေနဲ့အတူပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့45 Rights ကိုပြောကြားခဲ့တယ်လို့ဆိုပါတယ်။အခုလိုစစ်ရာဇဝတ်မှုမြောက်တဲ့အမှုမှာ KNU ဘက်ကပွင့်လင်းမြင်သာမှုပူးပေါင်းဆောင်ရွက်မှုတပ်တွေအထောက်အထားတွေကိုနိုင်ငံတကာတရားရေးအဖွဲ့အစည်းတွေကိုမျှဝေမယ်လို့ကတိပြုမှုတွေဟာအရေးပါတဲ့စံနမူနာတစ်ခုဖြစ်လာဖို့ရှိကြောင်း45 Rights ကအင်္ဂါနေ့ကထုတ်ပြန်ကြေညာခဲ့တယ်လို့သတင်းမှာဖော်ပြထားပါတယ်ရှင်ဆက်လက်တင်ပြမှာကတော့မြန်မာစစ်အာဏာသိမ်းမှုအပေါ်ဘလို့အရေးယူဆောင်ရွက်ကြမလဲဆိုတဲ့ခေါင်းစဉ်နဲ့ American အခြေစိုက် The National Interest စာဆောင်မှာရဲမျိုးဟင်းရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာနိုင်ငံကိုစစ်လက်နက်ပစ္စည်းတွေတင်ပို့ရောင်းချမှုရပ်တန့်ဖို့နဲ့မြန်မာစစ်အာဏာရှင်တွေနဲ့အပေါင်းပါတွေအတွက်ပြည်ပကနေစည်းဝင်နေတဲ့ဘဏ္ဍာငွေအရင်းမြစ်တွေကိုဖျက်တောက်ဖို့စရဲကုလသမဂ္ဂဆုံးဖြတ်ချက်တွေကိုအဖွဲ့ဝင်နိုင်ငံတွေလိုက်နာရေးအမေရိကန်နဲ့မဟာမိတ်နိုင်ငံတွေကသူတို့ရဲ့တန်တမာရေးဩဇာကိုအသုံးပြုပြီးဖိအားပေးတောင်းဆိုသင့်တယ်လို့အစချီရေးထားပါတယ်။
အာဏာသိမ်းမှုစတင်ဖြစ်ပွားကတည်းကမြန်မာနိုင်ငံဟာကြာရှုံးနိုင်ငံဖြစ်လာပွဲရှိတယ်လို့လေ့လာသူအများစုကခံမှန်းခဲ့ကြတဲ့အတိုင်းတဖြည်းဖြည်းမှန်လာနေတယ်လို့ဆိုပါတယ်ဆီယနာသိမ်းမှု6လတာကာလအတွင်းနေရာအနှံ့အပြားမှာဖြစ်ပေါ်နေတဲ့လက်နက်ကင်အကြမ်းဖက်မှုတကြော့ပြန်ပဋိပက္ခပြည်သူတွေအတွက်လုံခြုံရေးကင်းမဲ့လာမှုတစတစကြာဆင်းပြိုလဲလာနေတဲ့စီးပွားရေးနဲ့အလွန်အမင်းဆင်းရဲမွဲတေမှုကျန်းမာရေးစနစ်ပြိုလဲမှုလူသားချင်းစာနာမှုဆိုင်ရာအကျက်အတဲကပ်ဘေးစတဲ့အခြေအနေတွေနဲ့တတိုင်းတပြည်လုံးဖျို့ဖျဲဖြစ်နေတယ်လို့ဆိုပါတယ်ဒါကြောင့်လက်တွေ့အခြေအနေရဆိုရင်ကြာရှုံးနိုင်ငံဆိုတဲ့အခြေအနေထက်တောင်ပေါ်ကြီးဆိုးရွားနေပါတယ်စစ်တပ်အနေနဲ့လည်းသူ့အနာကိုမဆုစည်းနိုင်တဲ့အပြင်အုပ်ချုပ်ရေးကိုလည်းခိုင်မာအောင်မတည်ဆောက်နိုင်သေးပါဘူးသူတို့ကျင့်သုံးနေတဲ့အကြမ်းဖက်အင်အားတတ်တတ်နဲ့တိုင်းပြည်ကိုပုံမှန်အခြေအနေပြန်ရအောင်လုပ်နိုင်မှာမဟုတ်ဘူးလို့ဆိုပါတယ်ဒါပေမဲ့လည်းဆရာနာရှင်တွေဘက်ကတော့နောက်ကျောင်းပြန်လဲမဲ့အရေးလက္ခဏာတစ်စုံတရာတော့မပြဘူးလို့ဆိုပါတယ်ဒါကြောင့်အာဆီယံဘုံသဘောတူညီချက်၅ရပ်ကိုလက်တွေ့ကျကျထိထိရောက်ရောက်အကောင့်ထည့်ဖော်နိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုရဲ့အကူအညီနဲ့တွန်းအားပေးဖို့လိုအပ်နေတယ်လို့ဆိုပါရယ်။လုံခြုံရေးကောင်စီမှလည်းတရုတ်နဲ့ရုရှားရဲ့ဗီဒိုအာဏာရှိနေတာကြောင့်အခြားနိုင်ငံတွေကလည်းမြန်မာအရေးနဲ့ပတ်သက်ရင်အမေရိကန်ကသာမှီခိုအားထားနေရတဲ့အတွက်ကုလသမဂ္ဂမှထိထိရောက်ရောက်ဖြစ်ဖြစ်မြောက်မြောက်ဆောင်ရွက်နိုင်မယ့်အနေအထားလည်းမရှိပါဘူး။ဘိုင်ဒန်ဆိုရအတွက်မြန်မာပြည်ထနာဟာအမေရိကန်ရဲ့တန်တမာရေးစိန်ခေါ်မှုတည့်ရလဲဖြစ်နေပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာဒီမိုကရေစီပြန်လဲထူထောင်နိုင်ဖို့ဆိုရင်အမေရိကန်အနေနဲ့သူ့ရဲ့မဟာမိတ်နိုင်ငံတွေနဲ့အတူနိုင်ငံတကာကနေညီညီညွတ်ညွတ်ပူးပေါင်းပါဝင်နေမြန်မာအရေးခိုင်မာတဲ့မူဝါဒတည့်ရထွက်ပေါ်လာရေးဆောင်ရွက်ဖို့လိုအပ်နေပြီးဒီအတွက်လဲမြန်မာဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်တဦးခန့်အပ်ပြီးအရှိန်အဟုန်မြင့်လှုပ်ဆောင်တင်ကြောင်းဆောင်းမရှင်ကထောက်ပြထားပါတယ်ရှင်။နောက်ဆုံးအနေနဲ့တင်ပြမှာက COVID-19 ကူးစက်ပြန့်နှံ့မှုအန္တရာယ်ဟာမြန်မာစစ်အုပ်စုနဲ့ပူးပေါင်းအလုပ်လုပ်ဖို့ကဘာကိုတွန်းအားပေးနေခြင်းဆိုတဲ့ခေါင်းစဉ်နဲ့ The Straits Times သတင်းအွန်လိုင်းမှာဖော်ပြထားတဲ့ Bloomberg ဆောင်းပါးဖြစ်ပါတယ်။မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ဆိုးရွားလှတဲ့ကပ်ရောဂါကူးစက်မှုအခြေအနေဟာ COVID-19 ကာကွယ်ဆွေးနွေးနေအထောက်အပံ့တွေကိုလှူဒါန်းနေတဲ့ချမ်းသာတဲ့နိုင်ငံတွေအတွက်ရွေးရမယ့်လမ်းကိုခတ်ခဲစေတယ်လို့ဆိုပါတယ်။အရက်သားအစိုးရကိုဖြုတ်ချခဲ့တဲ့စစ်ဗိုလ်ချုပ်တွေနဲ့အလုပ်လုပ်မလားဒါမှမဟုတ်ယောဂါကူးစက်မှုအခြေအနေကိုနောက်ထပ်ထိမနိုင်သိမနိုင်အောင်အဖြစ်ခံမလားဆိုတဲ့လမ်းနှစ်ခုကိုရွေးချယ်ရဖို့ရှိနေပါတယ်လွန်ခဲ့တဲ့6လကျော်ဆက်အနာတင်းကြီးချိန်ကစလို့ဗိုင်းရပ်စ်ကူးစက်မှုနဲ့သေဆုံးမှုဟာတချိန်တိုးမြင့်တက်လာခဲ့တယ်လို့ဆိုပါတယ်စစ်ကောင်စီရဲ့တရားဝင်ကိန်းဂဏန်းတွေအရဒီကရလကနေ့စဉ်တည်ဆုံးသူအရေအတွက်ဟာယာကနန်းမဲ့ရှိခဲ့ပေမဲ့ဆရာဝန်တွေရဲ့အဆိုအရလက်တွေမှာအဆမတန်များပြားနေတယ်လို့ဆိုပါရယ်မြန်မာနိုင်ငံမှာကပ်ဘေးအန်ဒီရဲ့ဘလောက်ထိကျေပြန့်နေတယ်လဲဆိုတော့စစ်မှန်တဲ့အတိုင်းအတာကိုမသိရပေမဲ့စစ်တပ်ရဲ့ပြစ်မှတ်ထားတိုက်ခိုက်မှုတွေရှိနေခဲ့တဲ့ကျန်းမာရေးစောင့်ရှောက်မှုနေရာဌာနတွေကိုနိုင်ငံသားအများအပြားရှောင်ရှားခဲ့ကြတယ်လို့ဆိုပါရယ်စစ်ကောင်စီကိုရှင်ပြိုင်စိန်ခေါ်နေတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကတော့မြန်မာနိုင်ငံမှာကူးစက်မှုအခြေအနေတွေကိုထိန်းချုပ်နိုင်ရေးလိုအပ်နေတဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုတိုးချဲ့ပေးနိုင်ရေးနိုင်ငံတကာကိုမေတ္တာရပ်ခံနေတယ်လို့ဆိုပါတယ်။ဒီနေရာမှာနိုင်ငံတကာရဲ့အပေခံဖြစ်နေတဲ့စစ်ကောင်စီနဲ့တော့လိုအပ်ရင်အလုံးလုံးဖို့ဆိုတဲ့သဘောမျိုးတက်ရောက်နေတယ်လို့လည်းဆိုပါတယ်။အကူအညီနဲ့အထောက်ပံ့တွေကိုရည်ရွယ်ထားတဲ့သူတွေရဲ့လက်ထဲရောက်ရှိဖို့တခါတရံမကောင်းဆိုးဝါးတွေနဲ့လက်ဆွဲနှုတ်ဆက်ရတာဟာမဖြစ်မနေလှုပ်ဆောင်ရမယ့်အစိတ်ပိုင်းတစ်ခုဖြစ်နေတယ်လို့အာဆီယံရေးရာကျွမ်းကျင်သူမြန်မာအမျိုးသမီးပညာရှင်တဦးရဲ့သုံးသပ်ချက်ကိုစောင်းမမှာကိုကားဖော်ပြထားပါတယ်ရှင်။ကြီးစုအပေးကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။မြန်မာပြည်သူပြည်သားအားလုံးကပ်ဘေးယောဂကြီးနဲ့တကွဘေးအန္တရာယ်အသွေးတွေကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။ကျမအင်ဂျင်နိုင်ပ
ါမယ့်အင်ဂျင်နိုင်စီစဉ်တင်ဆက်ခဲ့တဲ့ကမ္ဘာသတင်းတွေကမြန်မာနိုင်ငံအကြောင်းသတင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မကြခင်မှာတော့သတင်းတွေကတုဒ္ဒအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးတော့မယေးတန်နာကျော်စီစဉ်တင်ဆက်ထားတဲ့မြန်မာပြည်မှပေးစာများခန္ဓာနားဆင်ရအောင်ပါ
မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတောရရှင်များရှင်။ VOA ကိုရေးလာတဲ့တောရရှင်ရဲ့ပေးစာတွေ၊ email တွေ၊ VOA Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့တောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့ မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့ View ရဲ့တစ်ချစ်တော်ရှင်တွေကိုမြစ်တာဒီလက်ဆောင်မြန်မာတခြင်းလေးတပုန်းနဲ့ဖြောပြပေးဦးမှာဖြစ်ပါတယ်။ Messenger ကနေစာတို့လေးတွေရေးလာတဲ့တော်ရှင်တွေထဲမှာဆိုရင်တော့တောင်မော်သားတွေပါဆိုတဲ့တော်ရှင်ကမင်္ဂလာပါ View ရေသတင်းအကြောင်းကြားခြင်းလိုပါတဲ့။ကျွန်တော်ငယ်စဉ်ကတည်းက View ကိုအရင်သဘောကျနားထောင်ကြည့်ပြင်လာခဲ့သူပါ။အဖေကရေဒီယိုဖွင့်တိုင်းနင်းနေညညာစိတ်ဝင်စားနဲ့အမြဲလိုက်ပြီးတော့နားထောင်တတ်သူပါ Facebook မသုံးတတ်ခင်ကလည်းကိုရိုင်းတခြားနေရာတွေရောက်နေချိန်မှာရေဒီယိုလေးတွေကိုဝယ်ပြီးတော့သုံးခဲ့ပါလေရေဒီယိုတော်မှ၅ခုပြောင်းခဲ့ပါလေကျွန်တော်ကတောင်ပေါ်သားလေးပါဆိုပြီးတော့ဒီသွားရရှင်ရေဒီယိုကနေခု Facebook ခေတ်ရောက်တဲ့အထိ VOA အစီအစဉ်တွေကိုနားထောင်နေတဲ့သွားရရှင်စားရေးလာပါလေကျေးဇူးအထူးတင်ပါတယ်ရှင်နောက်ထပ်သွားရရှင်တယောက်မနဦးတုံဆိုတဲ့သွားရှင်ကျမအတန်ထမရဲ့ခလုတ်ပါဒီသွားရှင်က view ရဲ့အဖွဲသူအဖွဲသားတွေအားလုံးကျမ်းမာ၍စိတ်ချမ်းသာကြပါစေအမြဲတမ်းအားပေးလျက်ပါ view ရေးတဲ့ဟုတ်ကဲ့ပါကျမကလည်းသွားရှင်တွေအားလုံးအတွက်ခုလိုမျိုးပြန်ပြီးတော့အထူးသဖြင့်ကိုကျမ်းမာစိတ်ချမ်းသာပါစေလို့ဆုတောင်းပေးချင်ပါတယ်နော်သွားရှင်မောင်ချစ်စိုးဦးဆိုတဲ့သွားရှင်ကတော့
မင်္ဂလာပါ VOA တရင်မှန်တွေထုတ်လင်းပေးတဲ့အတွက်ကျေးဇူးတင်ပါတယ်မနေ့တိုင်းမှာ VOA ကိုနားထောင်ပြစ်ပါတယ်မြန်မာပြည်သူလူထုတွေဘေးဒုက္ခရောက်နေချိန်မှာအယမ်းစိတ်မကောင်းဖြစ်မိပါရဲ့ဗျာဒီလိုအချိန်မှာ VOA အနေနဲ့လူထုစိတ်သက်ခွန်အားဖြစ်စေမယ့်အရာတွေကိုပို့ပြီးထုတ်လွှင့်စေချင်ပါတယ်ဗျာအကြံပြုတာပါဒီစာလေးကိုပြန်လည်ဖော်ပြပေးမယ်ဆိုရင်အရင်ဆုံးကျွန်တော်ပြောမိမှာသိကြပါဗျာ VOA ရေဝိုင်းတော်သားများကျမ်းမာရှင်လန်းကြပါစေနော
်ဟုတ်ကဲ့ပါရှင်ဒီလိုစာလေးဖတ်ရတော့အထူးစိတ်မကောင်းဖြစ်ရပါတယ်နော်ဟုတ်လဲဟုတ်ပါတယ်ကျွန်တော်တို့ထုတ်လွှင့်တဲ့သတင်းတွေမှန်သမျှဒီဝါဒလွားကသတင်းတွေထဲမှာအားလုံးအတွက်စိတ်ချမ်းသာစေမယ့်မင်္ဂလာသတင်းတွေတော်တော်များများမဖြစ်နိုင်တာအတွက်အထူးစိတ်မကောင်းဖြစ်ရပါရဲ့နော်။ဒါပေမဲ့ကျမတို့ကလည်းသတင်းကိုထွက်ပေါ်မှုအတိုင်းတင်ဆက်ရတာဖြစ်တဲ့အတွက်ကြောင့်မလို့ကဘာကြီးတစ်ခုလုံးမှာအပြည့်သဘောဆောင်တဲ့သတင်းတွေပို့ပြီးတော့များနေသလိုဖြစ်ရပါတယ်။ VOA ကိုငယ်ငယ်လေးတည်းကအားပေးလာပါတယ်ဆိုရဲသွားရှင်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်ရှင်
။မင်္ဂလာပါ။ကျွန်တော် VOA ကိုအားပေးလာတာ6တန်းနှစ်ခရဲကပါ။အခုဆိုတက္ကသိုလ်ဝန်ထမ်းအောင်နာတောင်3နှစ်ကျော်ပြီဆိုတော့7နှစ်ကျော်ကာလရေဒီယိုကတဆင့်နားဆင်လာခဲ့ရတာပါအခုတော့လူလူမိတ်ဆွေအစီအစဉ်ကို PSI ဂျိုဒုဆလောင်းကထုတ်လွှင့်ပေးလို့ပို့လို့အဆင်ပြေပါတယ် VOA မှာကျွန်တော်တို့လူမျိုးဥကြော့ဆန်တာရှိတဲ့အတွက်ပို့ပြီးဂုဏ်ယူမိပါတယ်လက်ရှိမြန်မာနိုင်ငံရဲ့အခြေအနေကို VOA ကအသိဆုံးဖြစ်မှာပါပြည်သူတွေလည်းအတော်စိတ်ထိတ်ကြိုက်နေကြပါတယ်ကိုဗစ်ကတစ်မျိုးစစ်ကတစ်မျိုးနဲ့ဆိုတော့အတော်စိုးရိမ်ရဲ့ပြည်သူတွေအတွက်အဆိုတော်ခမောင်တို့ရဲ့ခွန်အားဖြည့်မိငယ်တခြင်းတွေကိုတောင်းဆိုပေးရစေအားပေးလက်ပါ VOA
ကျမတို့ရဲ့ခွန်အားဖြစ်မိငယ်တခြင်းလေးတောင်းဆိုချင်ပါတယ်ဟုတ်ကဲ့ပါဟိုတလောလေးတုန်းကပဲဒီတခြင်းလေးထုတ်လွှင့်ပေးလိုက်ပါသေးတယ်เนาะဒီတစ်ပတ်တော့မွေးနေ့လက်ဆောင်တောင်းထားတဲ့ဒီမွေးနေ့လည်းကြော်သွားမှာမလို့မွေးနေ့လက်ဆောင်တောင်းထားတဲ့သောရရှင်တရက်ကိုဦးစားပေးလိုက်ချင်ပါတယ်ရှင်ဒီတခြင်းလေးကိုကျမမပြတ်မခွက်ပြန်ပြီးတော့ထုတ်လွှင့်ပေးမယ်လို့လည်းပြောချင်ပါတယ်เนาะမြန်မာနိုင်ငံမှာဖြစ်ဖြစ်နေတဲ့လူမှုရေးရာကိစ္စအခြေအနေတွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာကြတဲ့သောရရှင်ကြီးရဲ့စာတွေကိုလည်းဖော်ပြပေးသွားချင်ပါသေးတယ်။ဥဟောင်းအညာမြီဆိုတဲ့သောရရှင်ကတော့ VOA ကိုနှိရှေနားဆင်အားပေးလာတဲ့သောရရှင်တစ်ယောက်ဖြစ်ပါသေးတယ်။ဒီဥဟောင်းကမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကြောင့်နိုင်ငံတကာအရေးရပါဝင်တဲ့ကုလသမဂ္ဂအဖွဲ့အစည်းကြီးမြန်မာနိုင်ငံကိုအကူအညီပေးဖို့အချိန်ရောက်ရှိလာပါပြီဆိုတော့အခုလိုရေးလာပါသေးတယ်။
ကျွန်တော်က VOA ရဲ့သောတာရှင်တူပါ VOA ကိုနားထောင်တာနှစ်20ကျော်ပါပြီ VOA ကိုတခါမှစာမရေးဘူးပါဘူးအခုတော့ရေးချင်စိတ်တွေပြင်းပြလာလို့ပါ VOA ရေကျွန်တော်တို့မြန်မာပြည်သူတွေဟာနှစ်ပေါင်းများစွာဆင်းရဲဒုက္ခနဲ့နေထိုင်ရတဲ့သူတွေကများပါတယ်အခုဆိုရင်ပိုပြီးတောင်ဆိုးသွားပါသေးတယ်မြန်မာပြည်သူတွေဟာအကူအညီအများကြီးလိုအပ်နေပါပြီအဓိကအကူအညီကတော့မြန်မာနိုင်ငံရေးဟာလုံးဝပြောင်းလဲသွားမှဖြစ်မှာပါအဲ့ဒီတော့နိုင်ငံတကာနဲ့ကမ္ဘာအဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့ကုလသမဂ္ဂနဲ့ဖွံ့ဖြိုးပြီးနိုင်ငံကြီးတွေကဘယ်နည်းနဲ့ဖြစ်ဖြစ်အ мян ဆုံးဝင်ရောက်ဖြည့်ရှင်ပေးဖို့လိုအပ်နေပါပြီ။ကျေးဇူးတင်ပါတယ် VOE ရေ
။ကုလသမဂ္ဂနဲ့နိုင်ငံတကာမြန်မာအရေးဝင်ရောက်ဖြည့်ရှင်ဖို့လိုအပ်ပါတယ်ဆိုပြီးတော့ဥအောင်အညာမြေသူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်။တော်ရရှင်တချို့ရဲ့ရင်ဖွင့်စာတွေကိုလည်းဖော်ပြပေးချင်ပါတယ်ရှင်။ဒီမှာတော်ရရှင်တယောက်ကခရင်ပြည်နယ်မြောက်ပိုင်းကျေးရွာလေးတရွာကပါတယ်။လုံုံရေးရအမြင်မဖော်ပြပါနဲ့လို့တောင်းဆိုပါရစေဆိုရဲရေးလာပါတယ်။ဒ ဒီတော့ရှင်ကလည်းကျွန်တော်တို့ view ရဲ့အမြဲတမ်းအတန်ထုတ်လွှင့်ချက်တွေကိုအစစ်နားထောင်ခဲ့ပေမယ့်စာကတော့ပထမဆုံးရေးစင်ဖြစ်ပါတယ်။ဟုတ်ကဲ့ကြိုးစားပါတယ်ရှင်။ပြောပြခြင်းတဲ့အကြောင်းအရာကို view ရဲ့တစင်ကဘာတိအောင်ပြောပြပေးပါလို့တောင်းဆိုပါရစေလို့အစားချီပြီးတော့ရေးလာတဲ့သူရဲ့စာမှာတော့
မင်္ဂလာပါ VOA ရေဖေဖော်ဝါရီလ7ရက်အာနာသိမ့်ပြီးနောက်ပိုင်းကျွန်တော်တို့နိုင်ငံမှာအရင်ဆုံးကအလုတ်ကန်ရှာပါခြင်းနဲ့စားဝတ်နေရေးခက်ခဲခြင်းဖြစ်ပါတယ်။နိုင်ငံရေးမတည်ငြိမ်မှုဟာဘာမှနားမလည်တဲ့အောက်ခြေကလူဒန်းစားတွေအတွက်တွားရိုက်ခတ်နေပါတယ်။ကျေးလက်တွင်ရိုးသားစွာလုတ်ကန်စားတောက်နေထိုင်သောတောသူတောင်သားတွေကလည်းတွားရိုက်ခတ်နေပါတယ်။မိမိတို့နှစ်စဉ်စိုက်ပျိုးလုတ်ကန်နေသောအသက်မိုးဝမ်းကြောင်းပြုနေသောသီးနှံတွေဝယ်သူမရှိတော့ဝင်ငွေလည်းမရှိဝင်ငွေမရှိသောနေစဉ်စားသုံးနေသောအ धिक ထမင်းဖြစ်သောဆံကိုလည်းပြန်လဲမဝယ်စားနိုင်တဲ့အဖြစ်ရောက်ရှိခဲ့ပါတယ်။နိုင်ငံရေးမတည်ငြိမ်နိုင်ငံရေးရိုက်ခတ်မှုကြောင့်အောက်ခြေလူဒန်းစားခံစားနေရသောအခြေအနေအလုံးပေါ်ပြမယ်ရေးပြမယ်ဆိုရင်ကုန်နိုင်မှာမဟုတ်ပါဘူး။ဒါကြောင့်ဒီစာကို VOA ကနေတဆင့်ကဘာတိအောင်ပေါ်ပြပေးစီလိုပါတယ်။
အောက်ခြေလူလူဘလောက်တောင်မှထိခိုက်ခံစားနေရလဲဆိုတာအားလုံးသိအောင်ပြောချင်ပါတယ်ဆိုတော့ဒီခင်ပြင်းနဲ့မြောက်ပိုင်းကျေးရွာတွေတရွာကသောရရှင်စာရေးရင်ဖွင့်လာတာဖြစ်ပါလိမ့်ရှင်။ရန်ကုန်တိုင်းကသောရရှင်တရွာရင်ဖွင့်လာတဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ်
။ရန်ကုန်တိုင်းဒေသကြီးမြန်းကုန်းမြို့နယ်ကစီပင်ဝန်ထမ်းတွေဟာ2020 COVID-19 စဖြစ်ကြတဲ့ကအခုစစ်အာဏာသိမ်းလိုက်ချိန်အထိပါစိုင်းတွေပိတ်ထားတာကိုအတင်းကျပ်လိုင်စင်တက်တန်းတိုးခိုင်းနေသလိုအခွန်တွေလည်းဆောင်ခိုင်းပါတယ်။အာနာသိန်းတို့စီးပွားပြက်ကတ်ဆိုင်ဒုက္ခရောက်နေတာကိုတိလျက်နဲ့အတင်းကျပ်လုပ်နေကြတာပါ။လိုင်စင်ကွန်4000ကျပ်ကိုပြေစာပေးပြီးအမှန်တကယ်ပေးတော့9000ကျပ်ပေးရပါတယ်။ဆိုင်းပုတ်ခွန်ကိုလည်း2000ကျပ်ပဲပြေစာပေးပြီးအမှန်တကယ်ပေးရတာက4000ကျပ်ပါတယ်။တော်မီလောင်တော်ကြောင်လက်ခမောင်းခတ်ပေါ်ဗျာ
။သူကတော့ရေးဆိုင်ခန်းဖွင့်ထားတဲ့သောရရှင်တယောက်ဖြစ်ပါတယ်။ဒီသောရရှင်ကလည်းကုဏ္ဏတော်ကတယောက်လိုပဲအကောက်မဖော်ပြဖို့မေတ္တာရက်ခံခြင်းပါတယ်။ဟုတ်ကဲ့ပါသောရရှင်ရဲ့ပေးစာတွေကိုကျွန်တော်တို့သောရရှင်ရဲ့ဆန္ဒအတိုင်းနာမည်ကိုလှုပ်ဝဲထားပြီးဖော်ပြပေးနေပါတယ်နော်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်ဒီတောင်းလာတဲ့သောရရှင်တွေကိုဆက်ပြီးတော့အလှည့်ပေးချင်ပါတယ်ကျွန်တော်တို့ view ရင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855 ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်။ခုတော့ဒေးတောင်းလာတဲ့သောရရှင်တယောက်ဆက်ပြီးအလှည့်ပေးကြပါလေ Good morning my viewer တဲ့စင်ကူကနေအမြဲတမ်းအားပေးနေပါတယ်24ရက်8လ2021မှာကြာရောက်မဲ့ဖခင်ဖြစ်သူဦးငွေလင်းတွေတစ်ချက်လက်ဆောင်လေးတောင်းကျင်လိုပါတဲ့အစဉ်ပြေရင်ထုတ်လွှင့်ပေးပါအဖေများနေတော့ကတချင်းနေထုတ်လွှင့်ပေးတဲ့အတွက်လည်းအထူးကျေးဇူးပါ VOE VOE မိသားစုတွေအားလုံးလည်းကျန်းမာကြပါစေကြောင်းဆုတောင်းပေးပါရနော်တဲ့သရရှင်စင်ကာပူကသရရှင်ခင်ဆန်းလေးဖြစ်ပါတယ်သူကဩဂုတ်လ24ရက်နေ့မှာမွေးနေ့ကျရောက်တဲ့ပပရဲ့မွေးနေ့မှာဒီနောက်နှစ်ပေါင်းများစွာကျန်းမာတက်ရှိပါစေလို့စင်ကာပူအဝေးတနေရာကနေတမိကြီးခင်ဆန်းလင်းတောင်းစုကတော့ပြုလိုက်ပါတယ်ပပရေးတဲ့မွေးနေ့တေးလက်ဆောင်တောင်းလာတာပါဟုတ်ကဲ့ဒီတော့ဒီတစ်ပတ်ထွင်းတဲ့တည်ဆူထားတဲ့အဖေဆိုတဲ့တခြင်းလေးဒီတော်ရရှင်တောင်းဆိုထားတဲ့သူ့ရဲ့ဖေဖေအတွက်မွေးနေ့တည်လက်ဆောင်ဖြစ်နေထုတ်လွှင့်ပေးကြပါရနော်စင်ကူကမက်ခင်ဆန်လင်းရဲ့ပပအတွက်ကျမ်းမာတာယာတဲ့မွေးနေ့မင်္ဂလာဖြစ်ပါစေလို့လဲဖီဝေကဆုတောင်းပေးကြပါရဖီဝေတော်ရရှင်နဲ့အားလုံးလည်းဒီတခြင်းလေးကိုနှစ်ထိုက်ခံစားနိုင်ပါစေနော်
Me and you. ma twe pi cho de so ve me nan du nyin ta pe pi cho ma tei pe ne le se ne yin ne ti lu se ne sa ga mya ti ra pwe chain pe ga be na ma ni nai me me bo wa pin le din ji de mo nai chan ni se lai u san ye ne a tin an lu ke we nao chao cha mu mya ye cha do tai mu nge li lai ne tu le ma twa ao ka kwe pe lo ka tan ya tan che twe jin shi ga jin sai
တင်တည်ဆူထားတဲ့အဖေဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ခြင်းပေးစာတွေရင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတင်းနှင်းရင်းနဲ့ညပိုင်းနဲ့တင်းနှလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ခြင်းနဲ့တစ်ပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ထွက်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးနားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App တို့မှာသွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ကျမအေးသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။မေလူရင်မာထွေးပြီးချိုးတင်းဆိုပေမဲ့နန်းတွေမြင်သာပေပြီးချုံမသိပေမဲ့လဲအစင်းမြဲခြင်းတဲ့ကြည်လူစေမဲ့စကားများတည်တာဖွဲ့ချိန်ပေးကားပေးနာမှမနေနိုင်ပေမဲ့ဘဝပင်လေပင်ကြီးတဲ့မုန်တိုင်းတန်နေစေလိုင်းလေးကိုဆန့်ရင်တဲ့အာတင်ဝင်နောက်ချောက်ချာမြူများရဲ့ဓာတ်တို့တိုင်ငုံငယ်လီရိုင်းနဲ့ပြိုလဲမသွားအောင်ကာကွယ်ပြီးလောကတန်ရာတန်တဲ့တွေခြင်းရှိကသူဆိုင်
ဧသနာကျော်စီစဉ်တင်ဆက်ခဲ့တဲ့မြန်မာပြည်မှပေးစာများခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းတွေကတုဒအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။နိုင်ငံတကာကသတင်းတွေကိုကြည့်ရှုနားဆင်ကြတဲ့အခါမှာအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးသတင်းတွေကတုဒဆိုတဲ့အစီအစဉ်ကိုမညညိုလင်းကတင်ဆက်ပေးထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီအပိုင်းတွင်းမှာဒေါ်လာငွေလဲလှယ်နှုန်းနာကမြင့်မားလာနေပါတယ်။အဲ့ဒီသတင်းတွေကိုတွေးကြရမှာပါ။ဒီလိုမျိုးအမေရိကန်ဒေါ်လာငွေလဲနှုန်းနေနဲ့ပတ်သက်ပြီးတော့လောလောဆယ်ဘယ်နိုင်ငံတွေရဲ့ငွေလဲနှုန်းကအနိုင်ဆုံးအစင်မှာရှိနေသလဲဘယ်နိုင်ငံတွေကတော့ဖြင့်ငွေလဲနှုန်းအမြင့်ဆုံးမှာရှိနေသလဲဆိုတာမတ်ညိုညိုလွင်ကတင်ဆက်ထားပါတယ်
ကမ္ဘာပေါ်မှာနိုင်ငံတကာခီးသွားလာမှုနဲ့နိုင်ငံတကာကုန်သွယ်ရောင်းဝယ်မှုတွေပြုလုပ်တဲ့အခါအမေရိကန်ဒေါ်လာငွေကလည်းအထူးကနေရာမှာရှိတာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုအနေနဲ့ကမ္ဘာအင်အားကြီးနိုင်ငံတစ်ခုဖြစ်ပြီးငွေကြေးတည်ငြိမ်မှုခိုင်မာမှုအပြည့်အဝရှိရာကြောင့်အမေရိကန်ဒေါ်လာဟာငွေကြေးတန်ဖိုးအမြင့်ဆုံးနေရာမှာမရှိပေမဲ့ ကမ္ဘာမှာအများဆုံးဘုံထားသုံးဆွဲကြတဲ့နိုင်ငံတကာငွေကြေးတစ်ခုအဖြစ်လေ့လာသူတွေကလည်းပြောဆိုကြပါတယ်။နိုင်ငံတစ်ခုရဲ့ American Dollar ငွေလဲနှုန်းပေါ်မူတည်ပြီးအဲ့ဒီနိုင်ငံရဲ့နိုင်ငံရေးစီးပွားရေးငွေကြေးဖောင့်ပွားမှုစတဲ့အကြောင်းအရာတွေကိုလည်းအကြမ်းဖျင်းလေ့လာသိရှိနိုင်ပါတယ်။အခုလောလောဆယ်ကမ္ဘာနိုင်ငံတွေထဲမှာ American Dollar ငွေလဲနှုန်းအနှိမ့်ဆုံးဖြစ်နေတဲ့နိုင်ငံကတော့တောင်အမေရိကတိုင်းမှာရှိတဲ့ Venezuela နိုင်ငံဖြစ်ပါတယ်။ဒီရက်ပိုင်းတွေအတွင်း Venezuela ရဲ့ငွေကြေးဖြစ်တဲ့ Venezuelan Bolivar ဟာ American Dollar ကိုအစိုးရရဲ့တရဝင်းငွေလဲနှုန်းကတသန်း 5,500 ကျော်ရှိပြီးပြန်ပငွေလဲနှုန်းက၄သန်းကျော်အထိရှိတတ်ပါတယ်။Venezuela မှာ6နှစ်ကြာစီးပွားရေးကျဆင်းမှုတွေဖြစ်လာပြီးစားသောက်ကုန်ဈေးနှုန်းတွေကလည်းတစ်နေ့တည်းတစ်နေ့မြင့်မားလာတာနဲ့အတူအခုလိုဒေါ်လာငွေလဲလှယ်မှုနှုန်းတွေကလည်းမြင့်တက်လာတာဖြစ်ပါတယ်။နျူကလ িয়ার အရေးနဲ့နိုင်ငံတချို့ရဲ့စီးပွားရေးပိတ်ပင်မှုတွေကြုံတွေ့နေရတဲ့ယူရန်နိုင်ငံကတော့ဒေါ်လာငွေလဲလှယ်နှုန်းဒုတိယအမြင့်ဆုံးနိုင်ငံဖြစ်ပါတယ်။ American Dollar အတွက် Iran ငွေ Iranian Riyal 4,900 ကျော်အစိုးရကသတ်မှတ်ထားပေမဲ့ပြင်ပပေါက်ဈေးက23,000ဝန်းကျင်ရှိနေတာပါ။နောက်ထပ်ငွေလဲနှုန်းအနှိမ့်ဆုံးနိုင်ငံတွေရဲ့ငွေကြေးတွေကတော့ Vietnam နိုင်ငံရဲ့ Vietnamese Dong, Indonesia နိုင်ငံရဲ့ Indonesian Rupiah, Uzbekistan နိုင်ငံရဲ့ Uzbek Som, Guinea နိုင်ငံရဲ့ Guinean Franc, Sierra Leone နိုင်ငံရဲ့ Sierra Leonean Leone, Laos နိုင်ငံရဲ့ Laos Sangkip,ပါရာဂွေးနိုင်ငံရဲ့ပါရာဂွေးဂွာရနီနဲ့ကမ္ဘောဒီးယားနိုင်ငံရဲ့ကမ္ဘောဒီးယန်ရီယယ်တို့ဖြစ်ကြပါတယ်။ကမ္ဘာမှာအမေရိကန်ဒေါ်လာငွေလဲနှုန်းမြင့်ပြီးငွေကြေးခိုင်မာတဲ့နိုင်ငံတွေထဲမှာတော့ကူဝိတ်နိုင်ငံရဲ့ငွေကြေးကူဝိတ်တီဒိုင်နာဖြစ်ပါတယ်။အမေရိကန်ဒေါ်လာနဲ့ငွေလဲတဲ့အခါကူဝိတ်တီတဒိုင်နာကိုအမေရိကန်ဒေါ်လာ3ဒေါ်လာခွဲနီးပါးရပါတယ်။ကွေးတီတန်နာဟာကမ္ဘာငွေကြေးတန်ဖိုးအမြင့်ဆုံးလည်းဖြစ်ပါတယ်။ဒုတိယငွေလဲနှုန်းမြင့်တဲ့နိုင်ငံကတော့ပါရှန်ပင်လယ်ကွေ့မှာရှိတဲ့ဘာရိန်းနိုင်ငံရဲ့ဘာရိန်းနီဒိုင်နာပါ။ဘာရိန်းနီတိုင်နာကိုဒေါ်လာငွေလဲလှယ်တဲ့အခါ 1.6 ဒေါ်လာရပါတယ်။အိုမန်နိုင်ငံကအိုမန်နီရီယန်ကလည်းအမေရိကန်ဒေါ်လာနဲ့ငွေလဲတဲ့အခါအိုမန်နီရီယန်တရီယန်ကို 1.6 ဒေါ်လာရပါတယ်။ဒီငွေလဲနှုန်းကို1983ခုနှစ်ကတည်းကအိုမန်အစိုးရကသတ်မှတ်ပေးခဲ့တာဖြစ်ပြီးအပြောင်းအလဲမရှိအခုအချိန်ထိဖြစ်နေတာပါ။ဒေါ်လာငွေလဲနှုန်းမြင့်တဲ့တခြားနိုင်ငံရဲ့ငွေကြေးတွေကတော့ဂျော်ဒန်နိုင်ငံရဲ့ Jordanian Dinar, Britain နိုင်ငံရဲ့ British Pound Sterling, Cayman Islands ရဲ့ Cayman Islands Dollar, ဥရောပက European Euro, Switzerland နိုင်ငံရဲ့ Swiss Franc နဲ့ကနေဒါနိုင်ငံက Canadian Dollar တို့ဖြစ်ပါတယ်။မြန်မာနိုင်ငံပါဝင်တဲ့အာဆီယံနိုင်ငံတွေထဲမှာတော့အမေရိကန်ငွေလဲနှုန်းအမြင့်ဆုံးနိုင်ငံကစင်ကာပူနိုင်ငံဖြစ်ပြီးလောလောဆယ်မှာတော့စင်ကာပူဒေါ်လာကိုအမေရိကန်ဒေါ်လာ 3.84 ဒေါ်လာဝန်းကျင်ရပါတယ်ရှင
်။သတင်းတွေထဲကသုတအစီအစဉ်ကိုမညွညူလင်ကအစီအစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOE ကနေထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့စာရေးသားဆွတ်သွဲခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOE မြန်မာဘက်ရဲ့ Facebook စာမျက်နှာကနေတင်ဆက်ဆက်သွဲနိုင်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္ဂနွေနေ့ညရဲ့အနောက်ဆုံးရသတင်းချင်းချုပ်မမြသတင်းအောင်ပြောပြပေးပါရှင်။
တာလီဘန်တွေပြန်အုပ်ချုပ်မှာကိုစိုးရိမ်ကြောက်ရွံ့ပြီးတော့တိုင်းပြည်ကထွက်ခွာခြင်းနဲ့အာဖဂန်နိုင်ငံသားတွေကဘူးလေစိတ်မှာအလူအယက်စစ်ပြုံတိုးဝင်ရင်းနဲ့စနေနေ့ကလူခုနှစ်ယောက်သေဆုံးခဲ့တဲ့အကြောင်းဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောဆိုပါရယ်အခြေအနေဟာအခက်အခဲမျိုးစုံရှိပြီးတော့ထိမ့်သိမ့်နိုင်ဖို့နဲ့ဘေးကင်းလုံခြုံဖို့အတက်နိုင်ဆုံးလှုပ်ဆောင်နေတဲ့အကြောင်းဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါရယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းကိုဗစ် -19 တက်ခွဲနမူနာ 1,990 ခုစစ်ဆေးခဲ့တာမှာကူးစက်သူလူနာသစ် 2,183 ဦးရှိတာကြောင့်အခုထိကူးစက်ထားသူပေါင်းဟာ 38,600 ကျော်ရှိပါတယ်။ပြီးခဲ့တဲ့24နှစ်အတွင်းကိုဗစ် -19 ကြောင့်သေဆုံးသူ138ယောက်ရှိပြီးအခုထိသေဆုံးသူစုစုပေါင်း 14,300 ကျော်ရှိပါတယ်ရှင်။ဂျပန်နိုင်ငံတိုကျိုမြို့မြန်မာတန်ယုံကရာထူးကဖေရှားခံထားရတဲ့တန်တမန်နှစ်ဦးနေရာမှာအစားထိုးဖို့စစ်ကောင်စီကဆီလွတ်တဲ့သူနှစ်ဦးကိုပြည်ဝင်ခွင့်ဗီဇာပေးဖို့ဂျပန်ဆိုရကညှင်းဆန်ထားကြောင်းဂျပန်ဆိုရအရာရှိတွေကိုကူကားပြီးတော့ဂျပန်သတင်းမီဒီယာတွေမှာရေးသားဖော်ပြပါရယ်ဒီတန်ဝန်တန်းအစ်စ်နှစ်ဦးအတွက်ပြည်ဝင်ခွင့်ဗီဇာထုတ်မပေးခင်ကုလသမဂ္ဂမှရှိတဲ့မြန်မာတန်အမတ်ကိစ္စဘလို့ရလက်ထွက်မလဲအနီးကဲစောင့်ကြည့်နေကြောင်းဂျပန်ဆိုရတာဝန်ရှိသူတွေပြောဆိုတာကိုကိုးကားပြီးတော့ဂျပန်သတင်းစာတွေမှာရေးသားဖော်ပြကြပါရဲ့ရှင်
ဩဂုတ်လ22ရက်နေ့တနင်္ဂနွေနေ့ညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမမတဇင်အောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေညအတွက်အစီအစဉ်ထုတ်လွှင့်ရေးမှူးကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ကြပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးခဲ့တဲ့အခုအစီအစဉ်တွေကိုတော့အစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတလဲပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးပရာဝေးကွာလို့လူရာဆန္ဒပြေကြပါစေရှင်။
This program has come to you.